Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်90နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်ကြာသပတေးနေ့ညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတဲ့ရောက်သတင်းတွေမှာတော့ဒီဘရောက်မြမအတိုက်ခံအင်အားစုတွေကိုဖမ်းပေးဖို့စစ်ကောင်စီဘက်ကနေ Interpol အပီပီဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်ပနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့ Interpol ကတုံ့ပြန်လိုက်ပါတယ်။အာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းအဆိုးဝါးဆုံးကျဆင်းနေတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါတယ်လို့ဒီစီးပွားရေးစံစစ်အကဲဖြတ်အဖွဲ့ EU ကဒီကနေ့ထုတ်ပြန်လိုက်တဲ့အကြောင်းထိတ်တန့်ရောက်သတင်းနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့နေပြည်တော်မှာကျင်းပမဲ့စည်ရတုပြည်တော်စုနေအခမ်းအနားတက်ရောက်ဖို့စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားပါတယ် KNU ဘက်ကသဘောထားဘယ်လိုရှိပါသလဲ
ဖိတ်ကြားသူမျိုးတော့ကျွန်တော်တို့ရရှိခဲ့ပါတယ်သို့တော့ကျွန်တော်တို့မသွားဘူးလို့ပြောလို့ရတာမရှိဘူ
းမတက်ဘူးဆိုတော့ KNU ရဲ့သဘောထားပါရှင်တက်ရောက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့လည်းရှိပါတယ်ဒီလိုမျိုးပဲဒီပြည်တော်စုနေတက်ရေးမတက်ရေးနိုင်ငံရေးပါတီတွေကြားမှာလည်းသဘောထားအမြင်အမျိုးမျိုးရှိပါတယ်နောက်ကရပြည်နယ်ဒီမော့ဆိုကတိုက်ပွဲအခြေအနေကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေထဲမှာတော့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာနေကြတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အကြသာပရိနေညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရန်နိုင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်ဒီပရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းချစ်ကောင်စီဘက်က Interpol အပီပီဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးလို့ Interpol ရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုကားပြီးစင်ကာပူအခြေစိုက် Channel News Asia သတင်းမှာဖော်ပြထားပါတယ်NUG ကြာကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ကျန်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံရေးဌာနကဖေဖော်ဝါရီလ10ရက်နေ့မှာတောင်းဆိုပြီး2ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှဉ်းဆန်ခဲ့ကြောင်း Interpol အဖွဲ့ကအခုလိုထုတ်ပြန်ခဲ့တာလို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်သိနိုင်ဖို့ CNA ဘက်ကInterpol ကိုဆက်သွယ်ခဲ့ပေမဲ့အမှုကိစ္စအသေးစိတ်ကိုထုတ်ဖော်ပြောဆိုလို့မရနိုင်ကြောင်းအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ Interpol အနေနဲ့ပြည်တွင်းနိုင်ငံရေးကိစ္စတွေဖြစ်တဲ့အတိုက်ခံအင်အားစုတွေအစိုးရဒါမှမဟုတ်စစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုဖမ်းဆီးပေးဖို့တောင်းဆိုလာတာတွေကိုကူညီဆောင်ရွက်ပေးမှာမဟုတ်ဘူးလို့အကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းတွေအဆိုးဝါးဆုံးကျဆင်းသွားတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့ဒါနမျိုးအခြေစိုက်ကဘာကျော် The Economist Magazine ကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ EU ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း168နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဆုံးကျဆင်းတဲ့သုံးနိုင်ငံထဲမှာတူနီးရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့တန်းတူထက်သွင်းသတ်မှတ်ခံထားရတာပါ။ဒါပြင် The Economist ကပြုစုထုတ်ပြန်တဲ့ဒီမိုကရေစီစံနှုန်းအညွန့်ကိန်းသတ်မှတ်ချက်မှာလည်းမြန်မာနိုင်ငံဟာအဆင့်166နဲ့မြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူအညွန့်ကိန်းအနှိမ်ဆုံးသုံးနိုင်ငံထဲမှာပါဝင်ပါတယ်။နော်ဝေး၊နယူးဇီလန်နဲ့ဖင်လန်သုံးနိုင်ငံကိုကမ္ဘာပေါ်မှာဒီမိုကရေစီစံနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေဖြစ် EU ကသတ်မှတ်ထားပါတယ်။ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံကြီးတွေထဲမှာဗြိတိန်နိုင်ငံကအညွန့်ကိန်းကျဆင်းသွားပေမဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပြီးအဆင့်18မှာပေးထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အပြစ်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံရပြီးအဆင့်26မှာရှိပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ဘေးနဲ့အာဏာရှင်စနစ်ကိုထောက်ခံသူတွေပုံများလာတာကြောင့်ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစံနှုန်းတွေပုံမကျဆင်းသွားခဲ့တဲ့အကြောင်း EU စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်နေခွင့်ရသူကကမ္ဘာလူဦးရေရဲ့45ရာခိုင်နှုန်းကျော်ရွန်လောက်ပဲရှိတယ်လို့ဒီအဖွဲ့ကပြောပါတယ်။ဒါ့အပြင်ဒီအရင်2020ပြည်နှစ်ကကမ္ဘာလူဦးရေထက်ဝက်ဝန်းကျင်လောက်ဒီမိုကရေစီစနစ်အောက်မှာနေခဲ့ရတဲ့အခြေအနေတွေပိုပြီးဆိုးဝါးသွားခဲ့တာဖြစ်တယ်လို့လည်းသုတေသနအဖွဲ့ EU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်။2021ခုနှစ်အတွင်းကမ္ဘာတဝန်းဒီမိုကရေစီစံနှုန်းတွေဆုတ်ယုတ်ကျဆင်းမှုဟာ2010ပြည်နှစ်ကစလို့ရခိုင်နှုန်းအဖြစ်အများဆုံးဖြစ်တယ်လို့အခုလိုစစ်တမ်းနှစ်စဉ်ထုတ်ပြန်လာတဲ့2006ခုနှစ်ကစပြီးကြည့်မယ်ဆိုရင်လည်းအဆိုးဝါးဆုံးဆိုးရုံမှုဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတကြော့ပြန်ဆိုးလာနေပြီလို့ပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA ကိုပြောပါတယ
်ကိုဗစ်အခြေအနေကတော့စတုတ္ထလိုင်းလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီ
သူတဖြင့်ရန်ကုန်တိုင်းဒေသကြီးမှာကိုဗစ်ပြည်နာတွေတော်တော်လေးတော်တော်လေးများပါတယ်ပြည်တဲ့အတိုင်းပဲရန်ကုန်တိုင်းဒေသခုနှစ်တန်းကျော်မှာတချင်းထိုးထားတဲ့လူကြီးကအများကြီးဖြစ်တယ်လေသတိထိုးထားတဲ့ဒီမှာကိုကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့ဖြူစစ်တာလေး positive တော်တော်များတွေ့တယ်ပေါ့နော
်ပုဂ္ဂလိကဆေးရုံနဲ့အပြင်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကုသရေးစင်တာတွေမှာလည်းလူနာ6000ကနေ9000ဝန်းကျင်ရှိလာပြီလို့ကြားထားရတဲ့အကြောင်းလဲ VOA ကတိကျဆက်သွယ်မေးမြန်းလာမှာဒေါက်တာထင်ပေါ်ကပြောပါတယ်ဆေးစစ်တာမှာလည်းကျန်းမာရေးဦးစီးဌာနကစင်တာအပြင်ပုဂ္ဂလိကဆစ်ဆေးမှုတွေနဲ့အတူပြင်ပမှာလည်းအလွယ်တကူဝယ်လို့ရတဲ့တက်စကစ်တွေနဲ့ဆင့်နေကြပြီးစစ်သူတိုင်းတွေ့သလောက်နှိပါကိုများလာနေတာမို့တရားဝင်ထုတ်ပြန်တာမှာမပေါ်တာတွေအများကြီးရှိနိုင်တယ်လို့ဒေါက်တာထင်ပေါ်ကထောက်ပြပါတယ်။ဒါ့အပြင်ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုပေးနေတဲ့နေရာတွေမှာအိုမီကရွန်မျိုးကွဲသစ်ကိုမစစ်ဆေးနိုင်ပေမဲ့လက်ရှိကျန်းမာရေးဝန်ကြီးဌာနကစစ်နိုင်သမျှတွေ့နှုန်းကိုကြည့်မယ်ဆိုရင်တော့အများစုကအိုမီကရွန်ဖြစ်ဖို့အရန်ကိုများပါတယ်လို့လည်းဒေါက်တာထင်ပေါ်ကပြောပါတယ်။အခုလောလောဆယ်မှာရောဂါပြင်းထန်တာမတွေ့ရသေးပေမဲ့တာဝန်ရှိသူတွေနဲ့ပုဂ္ဂလိကဆေးရုံတွေကြားချိတ်ဆက်ဆောင်ရွက်ကာကွယ်ထိန်းသိမ်းမှုတွေအားနည်းနေရင်တော့ကိုဗစ်ကူးစက်မှုတခုံတိုးဆက်များလာပြီးတက်ကြီးရွယ်အိုတွေယောဂအခန်းရှိသူတွေကာကွယ်ဆေးထုံးမသားသူတွေစီရောက်လာရင်အများကြီးပြင်းထန်ပြီးသေဆုံးမှုတွေလိုက်လာနိုင်တယ်လို့ဒေါက်တာထင်ပေါ်ကသတိပေးပါတယ်ခင်ဗျာရုရှားရဲ့ကျူးကျော်ရန်စားမှုတွေကိုခံရတဲ့မြောက်အတ္လန်တိတ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံတွေနဲ့သွေးစီးညင်ကြောင်ပြသတဲ့အနေနဲ့ဗြိတိသျှဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာနေတိုနဲ့ပိုလန်နိုင်ငံတို့ကခေါင်းဆောင်နေတဲ့ဒီကနေ့တွေ့ဆုံပါတယ်ရုရှားကအင်းနီချင်းယူကရိန်းနိုင်ငံကိုဝင်ရောက်တိုက်တက်ခဲ့ရင်နောက်ဆက်တွဲဖြစ်ပေါ်လာမဲ့စံနှမှုဆိုင်ရာခက်ခဲတွေကိုကူညီဖြေရှင်းပေးနိုင်ရေးအတွက်ဗြိတိသျှတပ်ဖွဲ့ဝင်1000ကိုအသင့်အနေထားမှာရှိနေဖို့ဝန်ကြီးချုပ်ဂျွန်ဆန်ကညွှန်ကြားထားပါတယ်နိုင်တဲ့စီနေပြုချင်းနဲ့တန်တမာရေးနီလန်းတဲ့တကယ်စစ်မှန်တဲ့တန်တမာရေးနီလန်းကိုပဲကျွန်တော်တို့လိုနေတာပါမဟာမိတ်အဖွဲ့အစည်းတစ်ခုအနေနဲ့ဘယ်အတိုင်းအတာအထိလက်ခံနိုင်မယ်ဆိုတဲ့အခြေခံစည်းမျဉ်းကိုချမှတ်ကန့်သတ်ထားပြီးဖြစ်ပါတယ်အဲ့ဒီအထက်မှာနေတိုးအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့လုံခြုံရေးနဲ့နေတိုးအဖွဲ့ဝင်ဖြစ်ဖို့ဆန္ဒရှိနေကြတဲ့ဥရောပတိုက်ကဒီမိုကရေစီနိုင်ငံတွေလည်းပါဝင်ပါတယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1553ညပိုင်းတိုမီတာ25 kHz 1783ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ခြေတော်ရင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုလာမယ့်သတင်းပတ်တွေအတွင်ပြန်လည်ရုပ်သိမ်းနိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဗိုလ်ထုတ်ရေးကအရေးအမှတ်ပြောကြားလိုက်ပါတယ်ဖေဖော်ဝါရီ21ရက်ပါလီမန်သက်တမ်းဘက်ရနားထားချိန်ကနေပြန်ဆတဲ့အခါကိုဗစ်နဲ့အတူရှင်တွဲနေထိုင်ရေးမှုကိုတင်ပြမယ်လို့လည်းပြောပါရယ်အိုမီကရွန်ကူးစက်မှုတွေများနေတဲ့တောင်ကိုရီးယားမှာတော့ဆေးရုံတွေမှာနေရာမလောက်ဖြစ်မှဆိုတဲ့အတွက်ယောဂလက္ခဏာမပြင်းတဲ့လူနာတွေပြင်ပဆေးကန်းတွေမှာကုသဖို့တောင်းဝန်ရှိသူတွေကတိုက်တွန်းထားပါရယ်ကူးစက်တဲ့လူနာတွေတဲ့အသက်60ကျော်နဲ့တခြားနောက်ခံယောဂရှိတဲ့သူတွေကိုပဲဆေးရုံတွေမှာဦးစားပေးကုသဖို့စီစဉ်ထားပြီးတော့အိမ်မှာဆေးကုဖို့လိုတဲ့ကိုဗစ်လူနာတွေအတွက်အောက်ဆီဂျင်တိုင်းတဲ့ကိရိယာဆေးဝါးနဲ့ဆေးဘက်ဆိုင်ရာကိရိယာအစုံလင်ကိုအိမ်ရောက်ဖြန့်ဝေပေးသွားမယ်လို့လည်းပြောပါရယ်မနေ့ကတည်းကတောင်ကိုရီးယားမှာကိုဗစ်ကူးစက်တဲ့သူ9400ကျော်ရှိပါရယ်ဟောင်ကောင်မှာတော့လက်လော့ဖြစ်ပေါ်နေတဲ့ကိုဗစ်ကူးစက်မှုတွေကိုထိန်းချုပ်ရေးတင်းကျပ်တဲ့စီးမျဉ်းတွေထပ်ပြီးတော့ချမှတ်လိုက်သလိုကိုဗစ်ကူးစက်မှုလုံးဝမရှိရေး Zero COVID-19 ကသာလက်ရှိကူးစက်ရောဂါတိုက်ဖျက်ရေးအခြေအနေအတွက်အကောင်းဆုံးပြုဟာဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကပြောပါရယ်။ကာကွယ်ဆေးမထိုးရသေးတဲ့သူတွေကိုဈေးတွေစူပါမားကတ်တွေဌာနဆိုင်ရာဘာသာရေးနဲ့သက်ဆိုင်တဲ့နေရာတွေသပင်ညက်ဆိုင်တွေစတဲ့တတ်မှတ်တဲ့နေရာတွေမှာဝန်ထပ်သွားလာခွင့်ပိတ်ပင်ဖို့လည်းစီစဉ်ထားပါရယ်ခင်ဗျာ။အိန္ဒိယနိုင်ငံကလူဦးရေအများဆုံး Uttar Pradesh ပြည်နယ်ရဲ့ဒေသတွင်းရွေးကောက်ပွဲတွေကိုဒီနေ့ February 10ရက်နေ့မှာစတင်ကျင်းပလိုက်ပါတယ်။ဒါဟာဒေသတွင်းရွေးကောက်ပွဲတွေထဲမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲဖြစ်ပြီးတော့ဒီရွေးကောက်ပွဲကဝန်ကြီးချုပ် Narendra Modi နဲ့သူ့ရဲ့ပါတီအပေါ်မှာလူလူထောက်ခံမှုဘယ်လောက်ရှိသလဲဆိုတာကိုတိုင်းတာတဲ့အဓိကစမ်းသပ်မှုဖြစ်ပါတယ်။လူဦးရေတန်း100လောက်ရှိတဲ့ Uttar Pradesh ပြည်နယ်မှာအနိုင်ရမယ်ဆိုရင်တော့ BJP ပါတီအနေနဲ့2024ခုနှစ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပမယ့်ပါလီမန်ရွေးကောက်ပွဲမှာလည်း၃ချိန်ဆက်တိုက်အနိုင်ရဖို့အလားအလာကောင်းမှာဖြစ်ပါတယ်။ အဲ့လိုမဟုတ်ပဲဥတ္တပရဒက်ပြည်နယ်မှာဖြစ်ဖြစ်ဒါမှမဟုတ်ခြားပြည်နယ်တခုခုကရွေးကောက်ပွဲတွေမှာရှုံးခဲ့မယ်ဆိုရင်တော့ BJP ပါတီပေါ်မှာဖိအားတွေကျလာနိုင်ပါတယ်။အိန္ဒိယနိုင်ငံမှာအလုံးလက်မဲ့နှုန်းမြင့်တက်နေတာနဲ့ကိုဗစ်ရောဂါအပေါ်အဆိုးရွားကကိုင်းတွဲပုံတွေနဲ့ပတ်သက်ပြီးတော့အနာရ BJP ပါတီဟာဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပေမဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Congress ပါတီရဲ့အခြေအနေကလည်းပိုပြီးတော့အားရစရာမကောင်းတဲ့ပုံမှာရှိနေပါတယ်။လူစစ်တမ်းနဲ့ရတော့ BJP ပါတီဟာအဲ့ဒီပြည်နယ်နှစ်ခုလုံးမှာအနိုင်ရမယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ။ဒီနိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့ဆောင်းအီအိုလံပစ်ပြိုင်ပွဲအတွင်းအငင်းပွားစရာအခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံမှာရှိတဲ့တရုတ်ဆန့်ကျင်ရေးမကျေနပ်မှုသဘောထားတွေအခုတစ်ပတ်အတွင်းမှာပေါက်ကွဲထွက်လာခဲ့ပါတယ်။ပထမတစ်ခုကတော့ပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွင်းကိုရီးယားရိုးရာဝတ်စုံဝတ်ထားတဲ့အမျိုးသမီးတစ်ယောက်ဟာတရုတ်နိုင်ငံအလံကင်ပြီးထွက်လာခဲ့တာကြောင့်တောင်ကိုရီးယားနိုင်ငံသားတွေအတော်များများဒေါသထွက်ခဲ့ကြပါတယ်။အဲ့နောက်ပြိုင်ပွဲကျင်းပတဲ့အချိန်မှာတော့အခြေအနေတွေကပူဆိုးလာခဲ့ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့ကတော့တာရိုရေခဲပြင်စကိတ်အမြန်စည်းပြိုင်ပွဲမှာတောင်ကိုရီးယားကစားသမား၂ယောက်ကိုပြိုင်ပွဲစည်းကမ်းနဲ့မညီဘူးဆိုပြီးပွဲပယ်လိုက်တာကြောင့်တရုတ်ကစားသမား၂ယောက်နောက်တစ်ဆင့်တက်ပြီးတော့နောက်ဆုံးမှာပထမနဲ့ဒုတိယဆုတွေလည်းရသွားခဲ့ပါတယ်။ဒီဖြစ်ရပေါ်မှာတောင်ကိုရီးယားသတင်းမီဒီယာတွေကဒီ2022ခုနှစ်ဘေကျင်းဆောင်းအီအိုလံပစ်ကဒိုင်းလီဟာတရုတ်နိုင်ငံကိုဗတ်လိုက်တယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်။ဆိုမျိုးကစင်မန်သတင်းစာကတော့အင်ရှင်တရုတ်နိုင်ငံကိုပဲစုတစိတ်တွေအားလုံးပေးလိုက်ပါအင်ရှင်တရုတ်နိုင်ငံကပဲစုတစိတ်တွေအားလုံးယူပါစေဆိုပြီးတော့ရေးလိုက်ပြီးတော့ဒီစာကြောင်းကိုလည်းဆက်တစ်ချိန်ပြန်ပြီးတော့ဖော်ပြခဲ့ပါတယ်။ဒါပြင်တောင်ကိုရီးယားနိုင်ငံရဲ့အဓိကရုပ်သံလိုင်းတစ်ခုဖြစ်တဲ့ SBS လိုင်းကလည်းတရုတ်နိုင်ငံရဲ့အဆိုအဝါဆုံးကလိန်ကကြက်လုံမှု10ခုဆိုပြီးတော့အရင်ကတရုတ်ကစားသမားတွေပါဝင်ပတ်သက်ခဲ့တဲ့ဖြစ်ရပ်တွေကိုပြသခဲ့ပါတယ်ခင်ဗျာ။ဒီနိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့2022ဆောင်းအာဆီယံအိုလံပစ်အားကစားပြိုင်ပွဲမှာတော့အမေရိကန်ကနေသန်ချိုင်းကရေခဲပြင်အလားပြစကိတ်စီးပြိုင်ပွဲမှာရှုတသိရသွားပါတယ်။ဒါဟာ2010ခုနှစ်နောက်ပိုင်းဒီလိုပြိုင်ပွဲတွေမှာအမေရိကန်အမျိုးသားတွေကပထမဆုံးအကြိမ်ရှုသိပြန်ရတာဖြစ်ပါတယ်။အမျိုးသမီးစနိုးဘောဒီနင်းလျှောစီးပြိုင်ပွဲမှာတော့ပြီးခဲ့တဲ့2018တုန်းကချန်ပီယံအမေရိကန်ကကလိုရီကင်ကရှုသိရပြီးတော့ချန်ပီယံဘွဲကိုကာကွယ်သွားပါတယ်။အပိုင်းကွန်ဘိုင်းလို့ခေါ်တဲ့နေရှောစီ၃မျိုးပေါင်းထားတဲ့ပြိုင်ပွဲမှာတော့ဩစတြီးယားကဂျိုဟန်နက်စ်ထရိုးစ်ကရှူသိရသွားပါတယ်။ဒီနေ့ကြာသပတေးနေ့အထိတော့နော်ဝေးနိုင်ငံကရှူသိ၅ခုငွေ၃ခုကျေး၄ခုနဲ့ပထမရထားပြီးတော့အဲ့နောက်ဂျာမနီကရွှေ၅ခုငွေ၃ခုနဲ့ဒုတိယဩစတြီးယားကရွှေ၄ခုငွေ၄ခုကျေး၄ခုနဲ့တတိယနေရာမှာရှိနေပြီးတော့အမေရိကန်ကအဆင့်၅နဲ့အင်ရှင်တရုတ်နိုင်ငံကအဆင့်၇နေရာမှာရှိနေပါတယ်ခင်ဗျာ။
ကြာသပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးကြပါမယ်။နေပြည်တော်မှာကျင်းပမဲ့ပြည်တော်စုနေ့အခမ်းအနားနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဖိတ်ကြားထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာပြည်တော်စုနေ့အခမ်းအနားကိုတက်ရောက်မယ်ဆိုတဲ့အဖွဲ့တွေထဲမှာတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့မတက်ဘူးဆိုပြီးပြောကြတာတွေရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအတီးဒီ VOA ကဆက်သွယ်မေးမြန်းလို့ရသမျှရန်ကုန်ကပေးပို့ထားတာကိုကိုကျော်ကျော်ကြပြပေးပါရှင်
။ဖေဖော်ဝါရီလ2ရက်နေ့မှာကြာရောက်မဲ့85နှစ်ပြည့်စင်ရတုပြည်တော်စုနေခန္ဓာတယောက်ဖို့နဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံပြည်တော်စုတည်ဆောက်နိုင်ရေးအတွက်ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေမှာတယောက်ဖို့ဆိုပြီးစစ်ကောင်စီကဒီလ6ရက်နေ့မှာကြေညာချက်ထုတ်ပြန်ဖိတ်ခေါ်ထားတာပါ။အကြမ်းဖက်အဖွဲ့အဖြစ်ကြေညာထားတဲ့အဖွဲ့တွေကလွဲလို့ NCE လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေရောမထိုးရသေးတဲ့အဖွဲ့အစည်းတွေပါအားလုံးကိုထာဝရငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့ဖိတ်ခေါ်တယ်လို့ပြောထားပါတယ်။ NCE အပြည့်အစုံတို့လက်မှတ်ထိုးထားတဲ့ KN မျိုးသောအစည်းအရုံး KNU ရဲ့ငွေရိုင်းဌာနတာဝန်ခံဘဒူစောတော်နီက KNU အနေနဲ့တက်မှာမဟုတ်ဘူးလို့ VOA ကိုပြောပါတယ်
။အကြမ်းမှုမှာတော့ကျွန်တော်တို့ရရှိခဲ့ပါတယ်။ဆိုတော့ကျွန်တော်တို့မသွားဘူးလို့ပြောလိုက်ရတာပါခင်ဗျာ။အဓိကအကြောင်းလေးကျတာတော့ဒီချက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတစ်နှစ်ကျော်ကလာပြီးမှအချိန်နဲ့အားလုံးကိုမသိကြနိုင်ဘူး။ငွေရိုင်းကဏ္ဍစီးပွားရေးကဏ္ဍအဲ့တော့မကင်းသမားရောနောက်ပြီးရှိရေးချင်ရသူကူမှဖိတ်ထုတ်နိုင်ကြောင်းမရှိဘူးအဲ့ဒါကိုနိုင်ငံတော်ကိုဆက်ပြားဖို့အနေနဲ့ဒီဘင်းဒီပရောတာကိုဖိတ်ထုတ်နိုင်ကြောင်းရှိတဲ့ဆိုတော့ပြသနိုင်ဖို့အတွက်ဒါဆက်ပြားရတာဖြစ်တယ်အတွက်ကျွန်တော်တို့အဲ့ဒါမှသွားပြီးတော့ပေါ့တောင်းမရှိ
ဘူးပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ကလည်းပြည်တော်စုနေအခမ်းအနားတွေကိုတက်ဖြစ်မှာမဟုတ်ဘူးလို့အတွင်မှုခွန်ထွန်းတင်က VOE ကိုပြောပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတဲ့ကမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရေစီတပ်ဦး ABSDF ချင်းမျိုးသားတပ်ဦး CNF တို့လည်းတယောက်မှမဟုတ်ဘူးလို့ပြောကြတာကိုပြည်တွင်းကလာတဲ့သတင်းတွေမှာကိုးကားဖော်ပြထားကြပါတယ်။အခမ်းအနားတက်ဖို့ပြင်နေတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALB ရဲ့ဒုတိယဥက္ကဋ္ဌဒေါ်စောမရရဇာလင်းက သူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ကျမတို့ကတော့ဒီပြည်ထောင်စုနဲ့အခမ်းအနားကိုကျမတို့တက်ဖို့ဖြစ်ပါတယ်။စင်ရတို့ပြည်ထောင်စုနဲ့ဆိုတာဒီတမန်ဝင်နေတဲ့လူဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီပြည်ထောင်စုဆိုတဲ့ဟိုဖွဲ့စည်းမှုတစ်ခုဖြစ်ပေါ်လာဖို့တဲ့တမန်တွင်နေတဲ့နေ့ကိုကျမတို့ကတော့အတိမတ်တကယ်ဖြစ်ပါတယ်။ရင်းကျန်းရေးကိစ္စကိုကြားလို့ရှိရင်တော့ဆွေးနွေးရေးလမ်းကြောင်းကိုကျမတို့ခွင့်ထားဖို့လိုအပ်တယ်လို့ကျမတို့ယုံကြည်ချင်းဖြစ်ပါတယ်။ဒီဆွေးနွေးရေးလမ်းကြောင်းကပိတ်သွားလို့ရှိရင်ကျမတို့တန်းပြေတဲ့ဒီမြန်မာဟိုရဲ့အများကြီးရှိတယ်လို့ကျမတို့ပုံသက်ပါတယ်။အဲ့ဒါကြောင့်မို့လို့ဒီဖိတ်ကြားမှုကိုကျမတို့လက်ခံပါတယ
်။ရှမ်းပြည်ဒန်လေးထူထောင်ရေးကောင်စီ RCSS အနေနဲ့လည်းပြည်တော်စုနေအခမ်းအနားတက်ဖို့ဆုံးဖြတ်ချက်မကြသေးပေမဲ့ငင်းချင်ရေးဆွေးနွေးပွဲကတော့မတက်ဘူးလို့ပြောရေးဆိုခွင့်ရှိသူဘိုမူခန်းဆန်ကပြောပါတယ်
။ဒီ85ကျင်းရောက်ပြည်တော်စုနေမှာဒီကနေ့ပိုင်းရှိနေမယ်ခင်ဗျ။ဒီတစ်ခါတစ်ခုကြတော့အခမ်းအနားပေါ့နော်ပြည်တော်စုနေအခမ်းအနားတစ်ခုရဲ့နောက်တစ်ခုကြတော့နိုင်ငံရေးနဲ့ဟိုငင်းချင်ရေးဆွေးနွေးပွဲဆိုပြီးတော့မှဖိတ်တာဒီတစ်ခုရှိတယ်။ဒီနိုင်ငံရေးဆွေးနွေးပွဲကြတော့ကျွန်တော်အားကျရစနေတက်မှာမဟုတ်ဘူးခင်ဗျ။ဒီအခမ်းအနားကြတော့ကျွန်တော်ဒီဆက်ဆံရေးရုံးအဆင့်လောက်တော့ဟိုတက်ကောင်းတက်နိုင်တယ်ခင်ဗျ။ဒါမှအသေးစိတ်ကြတော့ကျွန်တော်မသိရသေးခင်ဗျ။ဆိုပြချက်မကြသေးခင်ဗျ
။ကရင်ငင်းချင်ရေးကောင်စီ KNU KNL PC အဖွဲ့ရဲ့တွင်ရင်မူဘူမူကြီးစောကျော်တန်းကလည်းသူတို့အဖွဲ့အနေနဲ့ပြည်တော်စုရဲ့အခမ်းအနားတက်ဖို့ရှိပြီးငင်းချင်ရေးဆွေးနွေးပွဲကိုတော့တက်မှာမဟုတ်ဘူးလို့ပြောပါတယ်။NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကဒီမိုကရေစီအကျိုးပြုကရင်တက်မတော် DKBA နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပြည်တော်စုနေအခမ်းအနားတွေတက်မယ်လို့တည်ထားပေမဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲတက်မတဲ့တော့အတိအကျမသိရသေးပါဘူး။မွန်ပြည်သက်ပါတီ NMSP ကိုလည်းဆက်သွယ်လို့မရသေးပါဘူး။ NCA စာချုပ်မှာလက်မှတ်ထိုးမထားသေးတဲ့အဖွဲ့တွေကအင်အားကြီးလက်နက်ကင်တစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်ညီညွတ်ရေးတက်မတော်ရီလူရဲစီသဘောထားကိုလာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်။
ဘောဒါနာချော့ကတော့ယောဂအခြေအနေနဲ့ဒီလမ်းပန်းဆက်တရေးအခြေအနေအခက်အခဲကြောင့်ပေါ့နော်ဒီတက်ရောက်နိုင်ဖို့အခြေအနေကမပေးလို့မရှိဘူးဖြစ်နေတယ်ပေါ့နော်နောက်လောက်ဆက်အနေနဲ့ကျွန်တော်တို့ဒီဆက်ဆံရေးအရာရှိတယောက်ယောက်အနေနဲ့ဒီတက်ရောက်ဖို့တော့ရှိတယ်ပေါ့နော်ပြင်ထားတယ်ပေါ့
အချင်းတို့လက်ရေးဖွဲ့ KIU ကတော့မတက်ရောက်နိုင်ကြောင်းစာပြန်ထားတယ်လို့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်အဲဖိကျတာရှိပါတယ်စာနဲ့အဆောင်စားဖိတာတွေရှိပါတယ်ဒါပေမဲ့ KIU အနေနဲ့တော့အဲမတက်ရောက်နိုင်တဲ့အကြောင်းကိုသာပြန်ထားတာရှိပါတယ်ဒီဒီရဲ့ဒီအကြောင်းအမျိုးမျိုးတော့ပေါ့ကွာအဲဒီယောဂကုသမှုအခြေအနေတို့စီးရဲချွတ်ထွေလာတာဒီမျိုးရှိတာပေါ့အဲ့ဒါကြောင့်မတက်အကြောင်းကိုတို့တို့သာနဲ့အကြောင်းပြန်ထားတာရှိပါတယ
်ရှမ်းပြည်ဒုတိယပါတီ SSPB ကတရေးမတရေးဆွေးနွေးနေစေဖြစ်ကြောင်းနဲ့ပလောင်ပြည်လူမျိုးရေးတအူ PSLF TNL ကတက်ရောက်မှာမဟုတ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီကရရဲ့ပိုင်းတွေကတော့ PSLF TNL ရဲ့ဒူဒူဒင်းရင်မူပုံမူတောက်ဖုံးကျော်ကသူတို့အဖွဲ့အပါအဝင်ညီတော်မာမိတ်တွေဖြစ်တဲ့ MNDAA ကိုကန့်တက်မတော်နဲ့ AA ရခိုင်တက်တော်တို့တယောက်မှမဟုတ်ကြောင်းရွှေပြည်မြေသတင်းဌာနကပြောထားပါရယ် MNDAA နဲ့ AA ကိုတီးခြားမဆက်သွယ်နိုင်ခဲ့ကြလို့ NDAA ကမိုင်းလောင်အဖွဲ့ကိုဆက်သွယ်ရမှာလဲဖုံးခေါ်လို့မရခဲ့ပါဘူး NCA လက်မှတ်မထိုးသေးတဲ့ထမ်းမြမာနယ်စပ်ကပြည်နီမျိုးသားတွတ်တွေပါတီ KMPP ကလည်းတယောက်မှမဟုတ်ကြောင်းသတင်းမီဒီယာတွေကပြောထားပါရယ်နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ရခိုင်မျိုးသားကောင်စီ ENC အဖွဲ့တွေနဲ့ပတ်သက်လို့လည်းမသိရသေးပါဘူးခင်ဗျာ
ပြည်ထောင်စုနေကိုတက်မဲ့မတက်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့သဘောထားကိုကြကြသိမ်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်နိုင်ငံရေးပါတီတွေဘက်ကသဘောထားကိုလည်းတက်ဆက်ထဲတင်ပြပေးကြပါတယ်နေပြည်တော်မှာလာမဲ့စနေနေ့မှာကျင်းပမယ်ပြည်ထောင်စုနေအခမ်းအနားကိုတက်ဖို့ဖိတ်ကြားထားတဲ့နိုင်ငံရေးပါတီတွေထဲမှာတော့တက်ရေးမတက်ရေးသဘောထားကွဲပြားနေပါတယ်တိုင်းရင်းသားပါတီတွေထဲမှာကိုပဲတက်မဲ့ပါတီမတက်မဲ့ပါတီစသည်အားဖြင့်ကွဲပြားနေတာပါစစ်ကောင်စီကနေစီစဉ်တဲ့ပြည်ထောင်စုနေအခမ်းအနားတက်ရေးမတက်ရေးနိုင်ငံရေးပါတီတချို့ရဲ့ရည်တည်ချက်စူးစီးထားတဲ့ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်
။စနေနေ့ကြာရောက်မဲ့85နှစ်မြောက်ပြည်ထောင်စုနေဆင်ရတုအခမ်းအနားကိုနေပြည်တော်မှာကျင်းပဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။အဲ့ဒီအခမ်းအနားတက်ဖို့ဖိတ်ကြားထားတဲ့အချိန်မှာနိုင်ငံရေးပါတီတွေလည်းပါဝင်ပြီးပါတီတွေကြားမှာသဘောထားကွဲလွဲနေပါတယ်။ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကတော့နိုင်ငံရေးအရာထူးခြားအနှစ်သာရရှိတယ်လို့မြင်လာကြောင်းတက်မယ်လို့ VOE ကိုပြောပါတယ်
။ဒီပွဲကတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒီကတော့တိုင်းရင်းသားဓာတ်လူညီများရေးနေဒီပြည်တော်စုတည်ဆောက်ရေးအတွက်ဒီလက်လက်ကြီးရဲ့အခြေခံအုတ်မြစ်ချတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒီနေ့ကတော့ဒီကကတော့တိုင်းရင်းသားနဲ့ပတ်သက်တဲ့ပြည်တော်စုနဲ့ပတ်သက်တဲ့ကိစ္စဖြစ်ခဲ့တယ်နော်။ဒါကြောင့်မို့လို့လည်းဒီအခမ်းအနားကတော့ကျွန်တော်တို့ဟိုနိုင်ငံရေးရာကိုကထူးခြားတယ်အနှစ်သာရရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေထဲမှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် ကျွန်တော်တို့တောင်ပေါ်တိုင်းဒါများနဲ့ဒီမနဲ့ပူးပေါင်းပြီးတော့မှလွတ်လပ်ရတူတွဲယူကြမယ်ပြီးတော့မှဓာတ်ညီညီများနဲ့ပြည်တော်စုတစ်ခုကိုပေါ်ကြည့်တည်ထောင်မယ်ဆိုတဲ့ကတိကူအရာပေါ်ပေါက်လာတဲ့နေသူနေမြတစ်ခုပေါ့နော်ဒါမဲ့ဒီနေ့ဒီအချိန်မှာအတူတူတွဲယူလာတဲ့လွတ်လပ်ရေးရလဲလွတ်လပ်တဲ့အရာတာကိုမပေးနိုင်တယ်လို့အတူတူတိဆောက်ခဲ့တဲ့ပြည်တော်စုရလဲပြည်တော်စုရဲ့အနှစ်သာရတ
ပါရောက်တဲ့ပုတ်အတွက်ကိုလည်းစီစဉ်မရှိတာဖြစ်ပါတယ်။ကြားဖြူပါတီလို့လည်းတည်ကြရဲရှန်တိုင်းရင်သားများဒီမိုကရက်တစ်ပါတီ SNDP ကတော့ဖက်ဒရယ်ရည်မှန်းချက်ရှိထားတဲ့အတွက်ပြည်အောင်စုနဲ့အခမ်းအနားကိုတက်မယ်လို့ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကပြောပါတယ်။ကျွန်တော်တို့ကနေ့တိုင်းဖက်ဒရယ်ပြည်အောင်စုဖြစ်စေချင်တဲ့အပါပဲလေကျွန်တော်တို့နေ့တိုင်းမြန်မာချက်ကတော့
ပြည်အောင်စုနဲ့မနက်ပိုင်းမှာဘိုလ်ရှုသဖြင့်အခမ်းအနားလုပ်ဖို့နဲ့ညနေပိုင်းမှာညစာစားပွဲကျင်းပဖို့စစ်ကောင်စီကစီစဉ်ထားပါတယ်။ဒီပွဲနှစ်ပွဲလုံးကိုတက်မယ်လို့ပြည်အောင်စုကောင်းကျိုးဆောင်ပါတီ UBB ပါတီရဲ့ဗဟုအလုံးမှုဆောင်တအုပ်ဖြစ်သူဦးဘိုလ်ဝင်းကဗီအိုအေကိုပြောပါတယ်။သူတို့ကတော့အဲဒီဟိုမင်းပိုင်းထိတ်တာရဲ့နောက်ညနေပဲထိတ်တာရဲ့နှစ်ခုပေါ့နော်။မင်းပိုင်း
ပြည်တော်စုနှင့်ဆိုင်ရာတို့အခမ်းအနားကိုနေပြီးတော့ပြောင်းရမယ်ပြည်တော်စုနှင့်ဆိုင်ရာတို့အကြောင်းပြပြီးငြိမ်းချမ်းရေးအတွက်ကမ်းလှမ်းဖိတ်ခေါ်ချက်ကိုဂုဏ်ယူတမိုးထားကြိုးစားလို့ဆိုပြီး ကြံခိုင်ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရှစ်ဆက်ရှစ်မျိုးဆက်ကြောင်းသားလူငယ်များပါတီစတဲ့ပါတီပေါင်း28ပါတီရဲ့တာဝန်ရှိသူတွေလက်မှတ်ထိုးပြီးကြေညာချက်တစ်စောင်ထုတ်ထားပါတယ်ဖေဗရူလာ6ရက်အင်္ဂါနေ့ကတော့ရန်ကုန်ကနေနေပြီးတော့စီပြည်တော်စုအလံတော်တည်ဆောင်တဲ့အခမ်းအနားလုပ်ခဲ့ပါတယ်ရှင်
ပြည်တော်စုနေခမ်းအနားတည်ရေးမတည်ရေးနိုင်ငံရေးပါတီတို့ရဲ့သဘောထားအလဲအိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းသားဒေသတွေဘက်ကတိုက်ပွဲအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါမယ်ကယားပြည်နယ်ဒီမော့ဆိုမြို့နယ်တွေကဒီမော့ဆိုမြို့မှာရဲစခန်းနဲ့ငွေတောင်စေဘက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မနက်
ကျွန်တော်တို့ရဲ့ရှိခဲ့ပါတယ်ဒီမော့ဆိုဘက်ကအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်ဒီကနေ့ဖေဖော်ဝါရီလဆယ်ရက်မနက်3:00နာရီလောက်မှာဒီမော့ဆိုမြို့နယ်အတွင်းမြလဲကြီးရွာနာကစစ်ပီးဒုက္ခသည်တွေပုံခုနေတဲ့ယာယီစခန်းတစ်ခုကိုစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့အရသာပြည်သူတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်လက်နက်ကြီးတွေနဲ ၆နာရီကျော်လောက်ရောက်ချိန်မှာတော့ဒီမော့ဆူမြို့မှာရဲစခန်းနဲ့ငွေတောင်စင်ဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့ဒီမော့ဆူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြည်သားရေးတာဝန်ခံက VOA ကိုပြောပါတယ်
ဒီနေ့တောင်းမှန်တော့တက်တွဲတော့မရှိရဒါနဲ့စစ်ကောင်စီထက်အနေပေါ့နော်ဒီလက်နဲ့လက်နဲ့ကြီးကြီးလေးဆက်နေစမမနဲ့ထူလာတယ်ကွာဒီစစ်သေးချောင်းနေတဲ့နေရာမှာလည်းအနည်းထူလာတော့ဆိုလို့တက်ကြီးရဦးပေါ့နော်ရေပြာမ45နှစ်မှလောက်ရှိတဲ့အဒီဒီဆက်မျိုးသားတွေထိခိုက်တယ်ရထားတာရှိတယ်တက်တွဲတော့မနေ့6နိုင်ခေကျော်လာမှာပဲစားတယ်ပေါ့နော်ဒီခုနိုင်ခွဲခေကျော်လာမှာပြီးသွားတယ်ပေါ့နော်တက်တွဲတော့နှစ်ခုတော့ရှိတယ်တက်တွဲမှာတော့ဒီမျိုးဆိုမြို့မရဲစခန်းမှာနေဒီဒီကောင်ဆက်လာမှာပေါ့နော်နည်းနည်းရှိတယ်တက်တွဲပြင်းထန်တော့ဒီဒီမြို့မရဲကံပေါ်တော့ဒီမစင်မရဲကံမှာတက်တက်တင်ထားနေကြအနခွေရဖြစ်တယ်
တိုက်ပွဲအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်က၃ဦးဒဏ်ရာအနေငယ်ရရှိခဲ့ပြီးစစ်ကောင်စီဘက်ကတော့အကြဆုံးကိုမသိရသေးဘူးလို့ပြောပါတယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတဝိုက်စစ်ကောင်စီက တက်ဆွဲလှုပ်ရှားနေတဲ့ဘက်မှာဒီနေ့နေကင်းလောက်ကနေအိမ်တွေမီးလောင်နေတာတွေ့ရတယ်လို့မျက်မြင်ဒေသခံတူကပြောပါတယ
်မီးလောင်တာတော့ဟိုရောင်တက်လက်ဖေးရတယ်နောက်ပြီးတော့ဒီဟိုဆိုင်ပေါ့နော်ဟိုဆိုင်တက်လက်ဖေးရတယ်မမိုင်လက်ဆိုင်လက်ဖေးရတယ်ကြဟုတ်အဝေးနဲ့လမ်းမြင့်နေရတာကြတောင်းလေးလျာတော့ရှိရကြဟုတ်ဟောက်ပိုက်ပေါ်ဖြစ်နေရလို့တော့မဟုတ်ဘူးပေါ့နော်ဒီလက်ကလည်းလက်တောင်းနိုင်လာမှပြင်လက်နဲ့ကြည့်နေကြတဲ့ပြချက်တော့ရှိတယ်ကြဟုတ်မိုးကင်းဖန်လာမှတိုက်ကြစားဖြစ်တယ်ကြအဲ့ဒီမနေ့တောင်းတဲ့လောက်ကကျွန်တော်တန်ဖိုးဆန်းနေကြတော့နော်အဲ့ဒီကလည်းကစစ်ဆောင်စခန်းထဲမှာလက်နဲ့ကြည့်တာတားတာပေါ့နော်အဲ့ဒီကြည့်တာကတမန်လူလည်းရတော့ဖြိုက်ခိုက်တယ်ရရတော့တယ်နော
်အခုဆိုရင်လေကြောင်းတိုက်ခိုက်မှုတွေပါလှုပ်လာတယ်လို့ဒီမောဆုံမျိုးနဲ့ပြည်သူ့ကော်မတီတဲ့တင်ကြားရေးတာဝန်ခံကပြောပါတယ်
နောက်ကျကျတော့ဒီလိုအဲစီလီယံနဲ့အလုံးကျတုံးလာတယ်ပေါ့နော်တပ်ပေါ်နဲ့ဖြည့်တာနဲ့ဒီရဟယင်ကြီးနောက်ပြီးတော့ဂျက်လီယံကိုတုံးလာတာများတယ်နောက်ပြီးတော့ဒီလင်းမက်ကြီးရဲ့လည်းဟိုလင်းမက်ထူဆောင်တဲ့ဟာကြီးပေါ့နော်အရင်မတွေ့ထူတဲ့လင်းမက်ကြီးတွေလည်းဒီလိုရပါရခါထုတ်လာတာတော့ရှိတယ်ဒီတပ်ပေါ်မဖြည့်ဘဲနဲ့ကျွန်တော်ပြောတဲ့လူမျိုးကပေါ့ဒီပြည်သူ့ဆောင်ကိုရှိနေတဲ့နေရာမှာကိုဒီမောင်းပြီးတော့လင်းမက်ကြီးနဲ့လမ်းထိပ်ပြီးဒါပြီးဖတ်စစ်လောက်ပါတော့ပေါ့နော်အရင်လူမျိုးမဟုတ်တော့ဘူးအဲ့ဒါလင်းမက်ထူချတဲ့ချက်တွေပေါ့နော်
ဒီမောဆုံမျိုးနဲ့အတွင်းစစ်ကောင်စီတပ်တွေကနေရာတော်များများမှာကင်းမုန်တွေချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်ပြည်ပောင်းတပ်ဖွဲ့တွေနဲ့မကြာမကြာတိုက်ပွဲဖြစ်နေပါတယ်ရှင်
။မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြားပြည်နယ်ဘက်ကစီးရဲအခြေအနေသတင်းအပြီးမှာတော့ကရင်ပြည်နယ်တဲကအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်။ကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KNU တပ်မဟာ9နေမြေတဲကနေအစိုးရဝန်ထမ်းတွေထွက်ခွာသွားကြဖို့နောက်ဆုံးသတ်မှတ်ရက်ဒီကနေ့ဖေဖော်ဝါရီလ10ရက်နေ့ပြည့်သွားတဲ့အချိန်မှာတော့ထွက်ခွာသွားတဲ့အရက်ဖက်ဝန်ထမ်းက100ကျော်ရှိပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်တဲကဌာနပေါင်းစုံမှာအလုတ်လုတ်ကိုင်နေကြတဲ့ဝန်ထမ်းတွေကနေရက်ကိုပြန်ကုန်ကြတာလို့ဒေသခံတွေကပြောပြပါတယ်။ဖားပုံခရိုင်မှာစစ်ကောင်စီရဲ့အုပ်ချုပ်ရေးအစားKNU အုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့တရင်ကိုငင်းချမ်းပြောပြပေးပါရှင်
။ KNL တပ်မဟာငါထိန်းချုပ်တဲ့ဖားပုံခရိုင်ထဲမှာစစ်ကောင်စီရန်ရလဲပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုဖေဖော်ဝါရီလ10ရက်နေ့ကစပြီး10ရက်အတွင်းအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ဇန်နဝါရီလကုန်ပိုင်းမှာတပ်မဟာငါကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်ထဲမှာပြောထားတဲ့နောက်ဆုံးသတ်မှတ်ရက်ဒီနေ့ဖေဖော်ဝါရီလ10ရက်နေ့ရောက်ချိန်မှာတော့ဖာပုံကနေထွက်ခွာသွားတဲ့အစိုးရဝန်ထမ်းတရာကျော်ရှိတယ်လို့မြို့ကန်တယောက်ကအခုလိုပြောပါတယ်
။တဲနေဝန်ထမ်းတွေရှိတာလေ။အဲကြောင့်ဝန်ထမ်းတွေအရပ်ပြဆင်းလာကုန်ပြီ။သူတို့ကိုယ့်ရဲ့ကိုယ့်ရင်ကိုယ်ပြန်ရတော့တောက်တော့ပြန်ရလာပြီထပ်တော့မဟုတ်ဘူးလေ။ရာကျော်ပြန်ဝန်ထမ်းတွေဆန္ဒများကြီးတဲ့။ကျွန်တော်တို့ဒီခေတ်နေကနေရတဲ့သူ့ပါသူတွေရောသူကလုံချေတောင်းမယူပြောတဲ့ကွာတောက်ပြီးတော့ဝန်ထမ်းတွေတော့မထွက်နိုင်တော့ဖြစ်ဖြစ်မှုတွေဖြစ်လို့ချင်းတစ်ခါရောက်မှာ။သူဒေသခံတွေစစ်သူတွေရောအခုက
ဖာပုံမြို့ဌာနဘောင်းဆောင်ကအမျိုးသမီး82ဦးအမျိုးသား62ဦးအားလုံးပေါင်း134ယောက်လောက်ထွက်သွားကြပြီလို့ KNU တပ်မဟာငါဗျူဟာမူဘုံမူကြီးစောထူးကျော်ကကရင်သတင်းစင်ကိုပြောခဲ့ပါတယ်။ရဝေးကဌာနဆိုင်ရာဝန်ထမ်းတွေနေရက်ပြန်သွားပေမဲ့ဖာပုံမျိုးကန်ဝန်ထမ်းတွေကတော့မြို့မှာပဲဆက်ရှိနေတဲ့အတွက်စီရေးတင်းမာလာနိုင်တဲ့အခြေအနေကိုစိုးရိမ်နေကြပါတယ်။ဖာပုံခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအစား KNU အုပ်ချုပ်ရေးစနစ်နဲ့အစားထိုးသွားမယ်လို့ KNU တပ်မဟာငါပြောခွင့်ရပထမမှန်ကပြောပါတယ
်စစ်ကောင်စီကအာတဲ့ဝန်ထမ်းတွေကထွက်ခွာဖို့တကြဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်ကြတဲ့ဖြစ်ပါတယ်အဓိကတော့စစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခံအားလိုက်တဲ့ဒီအုပ်ချုပ်ရေးဘိုင်းမှာရှိတဲ့တခြားသောဌာနတွေကတော့ပုံသေးအုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှအကျိုးရေးအစီအမံဆောင်ရွက်သွားမှာလည်းဖြစ်ပ
ါလက်ရှိဖာပုံမျိုးနယ်ထဲမှာကျန်းမာရေးပညာရေးကအစ KNU ရဲ့အုပ်ချုပ်မှုစနစ်နဲ့လဲပတ်နေတယ်လို့ပထမမှန်ကပြောပါတယ်ဖာပုံမျိုးနယ်နဲ့အနီးပတ်ဝန်းကျင်မှာတော့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲငယ်တွေမကြမကြာဖြစ်နေတယ်လို့ဖာပုံမျိုးကန်ကပဲဆက်ပြောပါတယ
်ဖြစ်တယ်ပဲတပ်ပွဲငယ်တွေပေါ့ဒီကနေ့အပေါ်ပဲပေါ့ဒီကမမအပေါ်ပဲလေအဲမင်းတွေလက်မကြည့်တယ်မကြားနဲ့သူကချောင်းဖြစ်တယ်ပဲဒီအပေါ်ဘက်မှာတော့အကြီးကြီးပဲဖြစ်တယ်အဲ့လိုမရှိသေးဘူ
းစီရေးပရိပခဖြစ်နေတဲ့ဖာပုံမျိုးနယ်အတွင်းမှာဖုံးဆက်သွယ်ရေးတွေပြတ်တောက်နေတဲ့အခြေအနေတွေလည်းကြုံနေရပါတယ်ကရင်ပြည်နယ်ဖာပုံခရိုင်ထဲကဖာပုံမျိုးနယ်ဘက်မှာမြန်မာစစ်တပ်ရိခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU တပ်မဟာငါတပ်ဖွဲ့တွေနဲ့စစ်တပ်အကြားစီရေးပရိပခတွေရှိလာခဲ့တာဖြစ်ပြီးတော့2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား8000လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွရာနေရာတွေမှာခိုလုံနေကြရပါတယ်။အလားတူဖမ်းမျိုးနယ်အတွင်းမှာရှိတဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာကြဖို့ကိုလည်း KNU တပ်မဟာတေကလည်း ဖေဖော်ဝါရီလ9ရက်နေ့ရက်စွဲနဲ့တတိပေးချက်ထုတ်ပြန်ထားပါရယ်ခင်ဗျာ
ကရင်ပြည်နယ်တပ်မဟာ9နေမိကနေအစိုးရဝန်ထမ်းတွေထွက်ခွာနေတဲ့တရင်ကိုငင်းကြံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တရင်ပြေပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လိုက်ပေးမယ်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းစောင်းပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ31 32နဲ့ 52 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသက်ချက်နဲ့ကျန်းမာရေးကဏ္ဍတိုင်းရင်းဒေသကသတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်တဲ့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်တွေဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားတာနားဆင်ပါရှင
်။စစ်အာဏာသိမ်းမှုကြောင့်ပေါ်ထွက်လာတဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာအဓိကပါဝင်နေတဲ့မျိုးဆက်တဲ့ Generation Z အကြောင်းပြည်ပြည်ပမှာအမျိုးမျိုးရေးကြပါတယ်။တူညီတဲ့အချက်ကမြန်မာပြည်ရဲ့အနာဂတ်ဟာမျိုးဆက်သစ်တွေပေါ်မှာမူတည်တယ်ဆိုတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီနေရာမှာစစ်အာဏာမသိပ်ပြီးနှစ်နှစ်လောက်ကထွက်ဝေးတဲ့မျိုးဆက်သစ်စစ်တမ်းအကြောင်းပြောပြရစီ။ MSR ကမြန်မာ Survey Research က2019မေလ10ရက်နေ့မှာထုတ်ဝေထားတဲ့စစ်တမ်းဖြစ်ပါတယ်။မျိုးဆက်သစ်ကိုလေ့လာတဲ့ပထမဆုံးသောစစ်တမ်းမှာအသက်15နှစ်နဲ့30အကြားအရွယ်ဟာမျိုးဆက်သစ်ပါပါဝင်တယ်လို့ဆိုပါတယ်မြမလူဦးရေတဝက်ကျော်ဟာမျိုးဆက်သစ်တွေဖြစ်လို့သူတို့ဟာတိုင်းပြည်ကိုပြောင်းလဲအောင်လုပ်နိုင်တဲ့သူတွေဖြစ်တယ်လို့ MSR စစ်တမ်းကဆိုပါတယ်ဒါပေမဲ့မိဘနဲ့လူမှုအတိုင်းအဝိုင်းရဲ့ထိန်းချုပ်မှုကြောင့်မျိုးဆက်သစ်တွေဟာသူတို့လိုချင်တဲ့စွမ်းရည်ကိုရအောင်ကြိုးပမ်းရမှာအခန့်အတန့်ရှိနေတယ်လို့သုံးသပ်ပါတယ်ဦးသိန်းစိန်ရဲ့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာတာဟာမျိုးဆက်သစ်တွေကိုအချိန်တိုအတွင်းခင့်ပင်အောင်လှုပ်ပေးလိုက်တယ်လို့ဖြစ်သွားပါတယ်တဲ့
ဆက်သွေးအတတ်ပညာကျွမ်းကျင်လာတဲ့မျိုးဆက်သစ်နဲ့မျိုးဆက်ဟောင်းမိဘတွေကြားမှာကွာဟမှုကလည်းကြီးမားလာပါတယ်တိုးတက်ပြောင်းလဲမှုဉာဏ်စံလို့စိတ်တက်ကြွသူများလာပေမဲ့ခင်းတဲ့အမိမလိုက်နိုင်တာမှာစိုးရိမ်သူက80ရာခိုင်နှုန်းရှိတယ်လို့ MSR စစ်တမ်းကဆိုပါတယ်လူမှုစီးပွားရေးအစဉ်တန်းမြန်မာလာအောင်ကြိုးပမ်းရင်းလမ်းပြောင်းစလို့ခံစားမိတဲ့လူငယ်က48ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့အများစုဟာဘဝမျှော်လင့်ချက်ကြီးမားကြပါတယ်။အတတ်ပညာသစ်အတွေးခေါ်အသင်းနဲ့အညီလုပ်နိုင်ဖို့အရေးကြီးတယ်လို့ခံယူတဲ့မျိုးဆက်သစ်က80ရာခိုင်နှုန်းနီးပါးရှိပါတယ်။စမ်းသစ်တဲ့အတွေးခေါ်အယူဆကြောင့်ဩဇာတိကမရှိသူကိုကြီးညိုလေးစားသူက65ရာခိုင်နှုန်းရှိပြီးနိုင်ငံရေးသမားကိုယုံကြည်သူက30ရာခိုင်နှုန်းသာရှိနေပါလေ
လူမှုကွန်ရက် Facebook မှာမျက်မှောက်ခေပြသနာကိုဆွေးနွေးသူတွေဟာလူငယ်တွေအပေါ်မှာဩစာညောင်းလာတာတွေ့ရတယ်လို့ MSR စစ်တမ်းမှာဖော်ပြပါတယ်ဘဝကြီးမှန်းချက်ကြီးမားတဲ့မျိုးဆက်သစ်တွေဟာစစ်အာဏာသိမ်းမှုကိုအပြတ်အသတ်ဆန့်ကျင်ကြပါတယ်အမေရိကန်ပမောက္ခတွေဖြစ်တဲ့ Ingrid Jord သရပီတန်းနဲ့မြမပီအခြေဆိုင်စုရဲလင်းတို့ကလည်းမျိုးဆက်သစ်အကြောင်းမနေ့ကစာရန်ထုတ်ဝေထားပါတယ်2021ဖေဖော်ဝါရီလ5ရက်မှာဖွဲ့စည်းတဲ့လွတ်တော်ကိုစားပြုကော်မတီဝင်15ဦးဟာမျိုးဆက်သစ်ရဲ့ရည်မှန်းချက်တွေကိုကိုစားပြုတယ်လို့ဆိုပါတယ်အစောပိုင်းမှာဒေါအောင်ဆန်းစုကြည်နဲ့လွတ်တော်အမတ်တွေကိုလွှတ်ပေးဖို့တောင်းဆိုတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့စစ်တပ်ကြီးစိုးမှုညီကုန်းချုပ်ရေးကိုသာအာရုံစိုက်လာကြပါတယ်
စေအနာရှင်စန့်ကျင်ရေးမှာပါဝင်တဲ့မျိုးဆက်သစ်တွေတိုးပွားလာတဲ့အခါမှာတော့2008အခြေခံဥပဒေကဖန်တီးတဲ့စစ်သားအယက်သားပူးတွဲအစိုးရစနစ်ကိုလက်မခံတော့ပါဘူးမြန်မာပြည်ပြည်သားအားလုံးပါဝင်တဲ့ Federal Democracy ကိုသာရည်မှန်းလာကြပါတယ်စေအနာရှင်စန့်ကျင်ရေးကိုဦးတည်ပြီး မြန်မာလူများစုနဲ့တိုင်းရင်းသားလူနည်းစုစီးလုံးညီညွတ်ဖို့မျိုးဆက်သစ်တွေကလိုလားကြပါတယ်။တတိယအကြီးဆုံးမှုဗမာရင်ကျင်းမှုအမေနာခံမှုစတဲ့ဓလေ့ထုံးစံတွေကိုဝေဖန်တဲ့မျိုးဆက်သစ်တွေဟာနိုင်ငံရေးမှာသာတော်လှန်ရေးလုပ်နေတာမဟုတ်တော့ပဲရင်ကျင်းမှုမှာပါတော်လှန်ရေးလုပ်တယ်လို့ဖြစ်လာတယ်လို့အင်္ဂလိပ်ဂျော့အဖွဲ့ကသုံးသပ်ပါတယ်။မျိုးဆက်သစ်ရဲ့ကံကွယ်ဆန္ဒပြဝေးရီ
ဝင်စားသူတွေအများကြီးရှိပါလေ။သူတို့မဲပဲကြီးနဲ့လူမရှိလို့မဲမဲပေးဖို့ဆုံးဖြတ်ကြသူတွေလည်းရှိပါလေ။ဒါပေမဲ့စစ်အာဏာသိမ်းတဲ့အခါမှာတပ်ပြင်းငင်းချမ်းတာယာရင်းနဲ့တင်ငင်ရေးကိုဖျက်ဆီးနေတာဟာစစ်တပ်ဖြစ်တယ်ဆိုတာကိုမျိုးဆက်သစ်တွေသဘောပေါက်သွားကြပါလေတဲ့။စစ်အာဏာရှင်တပ်ဖြည့်ရေးကိုစလုပ်တဲ့မျိုးဆက်သစ်တွေကောင်းဆောင်မှုမှာပါဝင်ရမယ်လို့သူတေတီစောခပီကjust security စာဆောင်မှာသုံးသပ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုကိုလူငယ်တွေနားလည်သဘောပေါက်သွားကြပါတယ်ဒါကြောင့်စစ်တပ်ခေါင်းဆောင်တဲ့နိုင်ငံရေးစနစ်ကိုလုံးဝလက်မခံကြတော့ပါဘူးဖက်ဒရယ်ပြည်ထောင်စုနဲ့လိုအပ်လာရင်ဖက်ဒရယ်တပ်မကြီးတည်ထောင်ဖို့အထိမျိုးဆက်သစ်တွေကရည်မှန်းကြပါတယ်မြမပြည်ဟာ1948ကတည်းကလွတ်လာရေးရပြီမဲ့စစ်တပ်ကြီးစိုးတဲ့တန်တရာကမထွက်နိုင်ပဲဖြစ်နေပါလေစစ်တပ်ကြီးစိုးမှုတန်တရာကရုံးထွက်ပြီးဖက်ဒရယ်နိုင်ငံကိုတည်ဆောက်မှုမျိုးဆက်သစ်တွေတန်တိတ်တန်ချထားတာဟာတိုင်းပြည်ပြည်သားတွေအတွက်ကောင်းမွန်တဲ့အလားအလာဖြစ်တယ်လို့စောကပီကသုံးသပ်ထားတာကိုရှင်းပြလိုက်ရပါတယ်ခင်ဗျာ
အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့မျိုးဆက်သစ်လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်တွေဖြစ်တဲ့အကြောင်းမြမရေးသုံးသက်ချက်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်သတင်းတော်မတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်မျိုးကွဲသစ် Omicron လှိုင်းကြောင်းကိုပြောပြထားပါတယ်။မြမနိုင်ငံမှာဒီ COVID-19 မျိုးကွဲသစ်စပြီးတော့ကြီးစိုးလာနေပါတယ်။အခုဆိုရင်နေစဉ်ကူးစက်မှုကထောင်နဲ့ချီပြီးတော့ပြန်တက်လာနေချိန်မှာလှိုင်းရင်သွင်းဖြစ်ပြီးတော့ပြင်းထန်လာမှာကိုစိုးရိမ်နေရပါတယ်။ဒီအတွက်ဘလို့ဝိုင်းဝန်းကာကွယ်သင့်ပါတယ်။ဘာကြောင့်မလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနတွေမှလေ့လာတင်ကြားခဲ့တဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာတန်းနိုင်စုကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန်းနာမှာတင်ဆက်ထားတာနားဆင်ပါရှင်။
โอเคดาดาสั่นเลยเจอครับအခုကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron စကြီးစိုးလာပြီးတော့ဒီသရုပ်ထလိုင်းဖြစ်လာပြင်းထန်လာမှာကိုစိုးရိမ်နေကြတဲ့အချိန်မှာအဓိကပါစမှားတယ်လို့ဆိုရ
ယ် Omicron ကတော့စတွေ့ရတော့ဒီတောင်အာဖရိကပေါ့နော်အဲတောင်အာဖရိကရဲ့အနေအထားကိုပြန်ကြည့်ရင်တော့နည်းနည်းကောင်းလင်းဟာလေးတော့ကျွန်တော်မြင်ရပြီပေါ့နော်အဲဒီလိုပဲအခုဒီဥရောပမှာလည်း Omicron ကတောက်လျှောက်ပေါ့နော်တကယ်လို့နှိုင်းကြီးကြီးအနေနဲ့ရိုက်ခတ်သွားတာအမေရိကန်ဥရောပရဲ့အနေအထားကိုပြန်ကြည့်ရတယ်အခုကလည်းလေးပြန်နေတာပေါ့နော်အဲ့တော့ဒီအိုမီကရွန်ရဲ့သဘောကတော့မြန်မြန်တက်ပြီးတော့မြန်မြန်ပြန်ကျသွားမယ့်သဘောတော့ဒါကျွန်တော်တို့တွေ့ညာပေါ့နော် US ကလည်းဒီလိုပဲပုတ်လို့တာပေါ့ဒါပေမဲ့ခက်တာကဒီမြန်မြန်တက်ပြီးတော့မြန်မြန်ကျမယ့်လိုင်းကိုကျွန်တော်ရင်ဆိုင်တဲ့အခါမှာလေတော်တော်ကြီးအင်အားတောင့်ဖို့လိုပါပေါ့နော်ဒီဂျွန်ဟော့ပကင်းကထုတ်ပြန်တဲ့အချိန်မှာပေါ့နော်ဒီ US က၄ရက်၂လနဲ့ထွက်ကြတာပေါ့နော်အဲ့မှာသူက86 ဒသမ2တန်းဖြစ်တဲ့အချိန်မှာဒီသုံးတဲ့ဒီကိုသိန်းကြီးသွားပြီပေါ့နော်အဲ့ကိုသိန်းကြီးရဲ့အဖြစ်အပျက်မှာပြန်ပြီးတော့ကြည့်လိုက်ရင်လည်းနောက်ဆုံးတသိန်းပေါ့နော်ဒီ7သိန်းကနေကိုသိန်းဖြစ်တဲ့တသိန်းတည်သွားတဲ့အမှန်ကဒီဇင်ဘာ15ရက်ကနေပြီးတော့အခုဒီဖေဖော်ဝါရီလ4ရက်အတွင်းပေါ့နော်ပြီးတော့ဒီပြီးခဲ့တဲ့28ရက်အတွင်းပေါ့နော်၄ဘက်အတွင်းမှာပဲဒီ US မှာတည်ရတာအလုံးပေါင်း6500ရှိရပေါ့နော်အဲပြီးခဲ့ခါကျတော့အဲ့28ရက်အတွင်းမှာပဲဖြစ်ပေါ်တဲ့ case ကအလုံးပေါင်း18တန်းရှိရပေါ့နော်အဲ့တော့ဒီ US ကဒီ Omicron ဖြစ်ပေါ်တဲ့ဒီဆိုင်းကိုကြည့်လိုက်ရင်ဒါတော်တော်ကြီးကိုပြင်းထန်တယ်ဆိုတာကျွန်တော်သိနေပါတော့နော်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအဓိကက Omicron က Delta လောက်မပြင်းပေမဲ့ဒီကူးစက်မှုမြန်လွန်းတဲ့အတွက်ဒီအများကြီးကိုကူးကုန်ပြီးတော့နောက်ကနေဒီသေဆုံးနှုတ်နေလိုက်လာများသွားတဲ့သဘောလားဆရာကြီ
းအာဒါပေါ့ဆရာကြီးကျွန်တော်ဒီအချက်ကို stress လုပ်ပြီးတော့ခုနကင်းကင်းတိုင်းအောင်ကျွန်တော်ပြောနေပါတော့နော်တင်စားပြီးပြောရရင်တော့ Delta ရဲ့သဘောက၄၀မောင်းနဲ့တူတူကဒီတိုက်တဲ့နေရာမှာအကုန်လုံးချိုးပဲ့ပျက်စီးသွားတာပေါ့နော်လည်းမဲ့တော့သူသွားတဲ့ဂျန်ကျောင်းတစ်လျှောက်ကိုပဲပြတ်ပြီးသွားတဲ့အခါကျတော့သူ့ရဲ့ပြတ်စီမှုမျိုးမြင်မှနေတယ်ဒီသူ့ရဲ့ဒီအဓိကတိုက်ခံရတဲ့ area မှာသူကအများကြီးပြတ်စီသွားတာ ဒါပေမဲ့ကျွန်တော်ကတစ်ဖက်ကဒီ hurricane လို့ဟာမျိုးတိုက်တဲ့ခါကျတော့ဒါကျွန်တော်တို့နေနိုင်မုံတိုင်းတိုက်လို့ပေါ့နော်။သူအများကြီးကို area အများကြီးလူတွေအများကြီးကိုပျက်စီးသွားတဲ့ခါကျတော့ခုနလေးစင်နယ်မောင်းလောက်ပြင်းထန်မှုမရှိဘူးဆိုပေမဲ့သူ့ရဲ့ဒီတိုက်သွားတဲ့ area များတဲ့ခါကျတော့အဲ့ဒီ area မှာရှိတဲ့တကယ်ကိင္နဲ့အရာပြောရင်ကျွန်တော်တို့က100ခိုင်လုံး200ခိုင်လုံးတော့တက်တာလေလို့ပြောရင်ပြောမယ်ပေါ့နော် delta တဲ့ဆိုင်အရာခိုင်လုံးအချင်းကျွန်တော်ကနည်းတယ်လို့ပြောရင်ပြောမယ်ဒါပေမဲ့တကယ်ကူးဆက်ဖြစ်ပေါ်တဲ့လူများလာတဲ့အခါကျတော့ခုနပြောတဲ့ဒီတကယ် real ညံပါပေါ့ absolute ညံပါခေါ်တာပေါ့နော်အသီးသီးတက်တာတက်လာတာကိုသိနိုင်တယ်ပေါ့နော်အဲဥပမာဆိုရင် delta နဲ့နှိုင်းရှင်ထားတဲ့ဒီ strategy လည်းအများကြီးရှိပါတယ်နော်အဲ့တော့ omicron နဲ့ပတ်သက်ပြီးတော့ပေါ့နော်နောက်ဆုံးတွေ့ရှိထားတဲ့ထက်ဆန်းမှဆိုရင်ဒီသေုံတက်ရတဲ့နှုန်းက delta မှာဆိုရင်လူ1000ဖြစ်ရင်98ယောက်သေုံတရားရဲ့နှုန်းရှိတယ်။ Omicron မှာကျတော့သေုံတရားရဲ့နှုန်းက28ယောက်ရှိတယ်ဒီတစ်ဆောင်မှာပေါ့နော်။ဒါပေမဲ့ဖြစ်ပွားတဲ့လူကတိမ့်တဲ့တန်းနဲ့ချီဖြစ်လာရင်ခုန28ယောက်ပဲရှိတယ်ဆိုရင် data နဲ့ဆိုင်3000လောက်တက်တာလေဆိုရင်တကယ်တမ်းကျတော့ဒီသေုံတွေကိုလိမ့်ဝင်လာတဲ့နှုန်းကလည်းမသေးဘူးပေါ့နော်။ဒါလည်း CDC ကကြေညာထုတ်ထားတဲ့အပိုင်းရှိပါတယ်။
ဟုတ်ကဲ့ဆရာတော့အခုလိုဒီတည်ဆုံးမှုတွေမများဖို့အတွက်ဘယ်လိုကာကွယ်မလဲဆရာ
။ဒေတာပြီးတော့ကျွန်တော်ကကာကွယ်ရမယ်။အဲ့တော့ကိုကစပြီးကာကွယ်လိုက်ခြင်းအားဖြင့်ခုနကကျွန်တော်တို့ဒီစိတ်ဝင်တဲ့အရေလုံးဆိုတဲ့ဒီရန်တိတာရပေါ့နော်။ကျွန်တော်တို့ဒီသတိတစ်ခုမှလည်းပြောထားတယ်။ဒီအသက်50အထက်မှာဆိုရင်စိတ်ဝင်တဲ့အရေလုံးကတော့ပို့ပြီးတော့များတယ်ပေါ့နော်။တိတတာ။အဲ့တော့ကိုအိမ်မှာလည်းအသက်ကြီးရယ်50အထက်ကြီးရယ်ရှိမယ်။ဘူးသေးလို့နှလုံးဖြူပေါ့နော်။ဒီအခိုင်ရှိရယ်ရှိမယ်။နောက်တည်းထိုးရတာကြာပြီ။ဘူးစားမထိုးရတာလည်းဆိုဝေးပြီးတော့ဒီ delivery level ကျနေတယ်လည်းရှင်းရှိမယ်နော်။ရောင်းမျိုးမျိုးကြောင့်ကိုကံအားကျတဲ့လူတွေရှိမယ်။သူတို့ပြူယောဂဘူးတည်ယူမှုလူဖြစ်ရင်တော့သူတို့တွေလည်းခုနမြင်းမြင်းနဲ့လည်းဖြစ်လာနိုင်တဲ့အထင်မှာပါတယ်ပေါ့နော်။ Omicron ကတော့ဒီရော့တာသွားတယ်လို့ဆိုပေမဲ့ဒီအဆုတ်ကိုထိခိုက်တဲ့လက္ခဏာတွေကတော့ပြင်းထန်တဲ့လူတွေမှာတော့တွေ့ရလို့မျိုးပေါ့နော်။အများအားဖြင့်အသက်ရှူတာကြောင့်အပေါ်ပိုင်းနဲ့ပြီးရဆိုတာပြေထိုးပြီးရတဲ့လူတွေကိုကံအားကောင်းတဲ့လူတွေကတော့ပြီးသွားတာပေါ့နော်။ဒါပေမဲ့အဆုတ်သေးကိုတကယ်ဝင်ပြီဆိုရင် delta လိုပဲပေါ့နော်။ကိုရိုနာဗိုင်းရပ်စ်ကပြီးသားအစ်စ်ကဟာလေပေါ်လာမျိုးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်အားလုံးကဝိုင်းဝန်းပြီးတော့ဒီချိန်လေးမှာပေါ့နော်။ဒီပြင်းနေရကျွန်တော်တို့ကလည်းတော့ဒီလည်းနေအောင်မလဲမသိဘူးပေါ့နော်။ဒီ Omicron ကလည်းသူ့ရဲ့လူခွဲရတဲ့ထပ်ထွက်လာပြီလေ BA2 ဆိုတာ။အဲ့ဒါလည်းနိုင်ငံပေါင်း58နိုင်ငံလုံးရောက်ပြီလို့သိရတယ်။အဲ့အများကြီးခံလိုက်ရင်ဒီကွေးခက်ထွက်လာကြအကြောင်းလေးရှိတယ်။အဲ့တော့ကျွန်တော်တို့အားလုံးကဒီတရားအတိတရားနဲ့ကာကွယ်ဖို့ဒီကတော့ဒီ Omicron ကဒီအရှင်ဟုန်နဲ့ကူးစက်တဲ့အခါမှာဒီကူးစက်မှုနှုန်းကျွန်တော်ကရှော့ချနိုင်လို့လေ။ Omicron ဝင်မရောက်လာဘူးတော့ရှားလို့မရဘူး။ဒါဒီရေူတားလို့မရဘူးဆိုတော့ကျွန်တော်မြန်မာစက်တွေကိုသိလို့ပဲပေါ့နော်။အဲ့ရေစီးလာတဲ့ဟာတော့ကျွန်တော်တားလို့မရဘူး။ဒါပေမဲ့ဒီရေစီးလာကြောင်ထိခိုက်မဲ့ဟာပေါ့နော်။ရေစီးနှုန်းကျသွားအောင်ဒီဟာတော့ကျွန်တော်အတက်နိုင်ဆုံးဝိုင်းဝန်းပြီးတော့အားလုံးကိုစီဒီတရားနဲ့ပေါ့နော်။ဒီနေရာနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါ
တယ်။ဟုတ်ကဲ့ဆရာတော့အခုလက်ရှိကာကွယ်ချိန်ချုပ်မှုကတော့ဒီအပြည့်အထင်ချုပ်တဲ့သဘောပေါ့နော်။ဒီ containment strategy အပြည့်အထင်ချုပ်တဲ့ဒီဟာလို့အခုအနေထားကိုပြောရမှာပေါ့ဆရာနော်
။အဓိကတော့ containment လို့ပဲပြောအောင်ပေါ့ဆရာ။ဟိုဖက်ပိုင်းစက်တော့သွားရတာပေါ့။အရင်ဆုံးကတော့ကျွန်တော် contain လုပ်ရတာပေါ့နော်။ contain လုပ်လို့မရတဲ့အဆင့်ဆိုရင် mitigate လုပ်ရတာပေါ့။အဲ့တော့အရင်ဆုံးဒီ Omicron ရဲ့အခုလမ်းကြောင်းကကျွန်တော်ဒီတမူးကလေးဘက်မှာဆိုရင်28ရဲ့မတိုင်ခင်တည်းကဒီကိုကကုသမှုရှိနေပြီပေါ့နော်ဒါပေမဲ့အဲ့ဒီကနေဝင်လာမယ်ဆိုဒီဘက်မင်္ဂလာလုံးမှာကျဝင်လာရင်ဆိုပေမဲ့တစ်ဖက်ကကျွန်တော်တို့ကဒီ COVID နဲ့ပတ်သက်တဲ့အခြေခံစီးနင်းစည်းကမ်းတွေကအားလုံးကိုစီလိုက်လာမယ်ဆိုရင်တော့သူကအချိန်ရှိတော့ပြန်လို့မရဘူးပေါ့နော်ကျွန်တော်တို့ဒီ4 wave လောက်မျိုးဖြစ်လာမယ်ဆိုရင်လည်းသိသိမိမ့်တယ်မဖြစ်သေးနဲ့ဒါတော့ကြိုးလွားပြီးတော့မှဖြစ်ပါတယ်အဲ့တော့ဒီ COVID ကအားလုံးနဲ့တည်နေပြီ။တက်ရှူတိုင်းတိုင်းဖြစ်တယ်။လူစုစုရုံရုံရှိရင်တောင်းနေတောင်းနေနေကက်ကက်နေရင်ကူးဆက်တယ်။လေဝင်တွေထွက်မကောင်းရင်ကူးဆက်တယ်။အဲ့တော့ဒါတွေကပြင်းပြင်းထန်ထန်ဖြစ်လာတဲ့နဲ့ဖြစ်လာနေတာ။ကျွန်တော်တို့အားလုံးရဲ့ကျမကြီးအတီတရားတတိယနဲ့လိုက်နာဖို့ပဲလုပ်တည်ရဲ့။ခြေကန်စီးမင်းစီးကန် mask ပြင်ခြင်းကိုတော်တော်ကြည့်ရောက်နေပြီ။ mask ကတော့တော်တော်ကြီးကိုတည်ထားပြီးတက်တဲ့အရာဖြစ်ပါတယ်။နော်ကာဝေးစီအလှဲ့ကြတင်းမကွဲထုံနိုင်တာဘို့လို့လေတချို့နေရာတွေမှာ18နှစ်အထက်ဆိုတာနဲ့အောင်ထိုးပြီးနေပြီနော်ဘူစာဆိုလည်း65နှစ်အထက်တချို့နေရာထိုးပြီးနေပြီကိုယ်ရက်ွက်အုပ်ချုပ်ရေးမူရင်းရုံးတွေကိုစုံစမ်းပြီးတဲ့အခါကျတော့ထိုးနိုင်တာဘို့လို့လေပေါ့နော်နော်ဦးတွေ့လာရင်လည်းကျွန်တော်တို့တန်လျာရှိတာရယ်လည်းကျမကြီးထဏောင်းဆက်တယ်ဘို့လို့ဒီကီးပေါ့ဒီက3ချက်ပေါ့ဒီ3ချက်ကိုလူတိုင်းလူတိုင်းကခေါင်းထဲမှာအများကြီးရှိပြီးတော့ထိရောက်လိုက်နာလိုက်ရင်ဒါကျွန်တော်တို့ပုံပဲမူတည်ရယ်ခုနလူရလိုင်းချင်းချင်းနဲ့ဖြစ်နာမဖြစ်ဘူးလားဆိုတာဒါကျွန်တော်တို့အားလုံးဘိုင်းဝန်းလိုက်နိုင်တဲ့ကိစ္စကြောက်လွားနိုင်မှာဖြစ်ပါတယ်ချင်းချင်းထန်ထန်တိတ်ဖြစ်လိုက်တဲ့နေ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
မြန်မာနိုင်ငံမှာအိုမီကရွန်အပါဝင်ကိုဗစ်ကူးစက်မှုတွေပြန့်ပြီးတော့မြင့်တက်လာချိန်မှာပြည်သူတွေကျန်းမာရေးအသေးနဲ့ဝိုင်းဝန်းကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနပြောခွင့်ရကနေပြီးတော့တိုက်တွန်းသတိပေးလိုက်တဲ့အကြောင်းကိုဝင်းမင်းကမေးမြန်းတင်ဆက်ခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းတော်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီအစီအစဉ်ကိုတော့ FBB ကတိုင်းရင်းသတင်းတောက်တီကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအမီပါ။နေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကရင်ပြည်နယ်ဖပုံမြို့ကစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့အရက်ဘက်ဝင်နှန်းတရာကျော်မျိုးပေါ်ကနေထွက်ခွာနေကြပြီဆိုတာနဲ့စစ်ကောင်စီကပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်တိုင်းသားလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားဒီလအစောပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာမှုတွေရှိနေပါတယ်ဒီလ၄ရက်နေ့ကမောင်တော်မြို့နယ်မိတိုက်ကျေးရွာအနီးကလက်ပံတောင်တန်းမှာအေအေရှိတဲ့နေရာကိုစစ်ကောင်စီတပ်ခမရ၃ငန်းနှစ်ကဝင်ရောက်တိုက်ခိုက်တဲ့အတွက်အေအေဘက်ကတဦးတည်ဆုံးခဲ့တယ်လို့အေအေဘက်ကမီဒီယာကိုပြောဆိုထားပါတယ်ဒီလ6ရက်နေ့ညနေကလည်းအဲ့ဒီလက်ပံတောင်တန်းမှာ3နာရီခန့်အကြာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်2ဦးအလောင်းပါဝင်အလောင်း9လောင်းမောင်တော်စည်းရုံကိုရောက်ရှိလာတယ်လို့မြို့ခံတွေကပြောပါတယ်အခုလိုမောင်တော်ဘက်မှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာမှုတွေရှိနေတယ်လို့ရတိတောင်နဲ့ဘူရီတောင်မြို့နယ်တွေမှာလည်းစစ်တပ်ကစစ်ရေးလှုပ်ရှားမှုတွေရှိနေတယ်လို့ဘူရီတောင်ဒေသခံကိုသိန်းအောင်ကပြောပါတယ်ရခိုင်လက်နက်ကိုင်အေအေနဲ့စစ်ကောင်စီတို့အကြား2029ခုနှစ်ကုန်ပိုင်းကသဘောတူညီမှုတစုံတရာမရှိဘဲအပြစ်ရခဲ့ကြပေမဲ့မင်းပြားမြေပုံနဲ့ပောက်တော်မြို့နယ်တွေမှာလည်းမကြသေးမီကစစ်ကောင်စီတပ်တွေစီရဲလှုပ်ရှားမှုတွေကြောင့်စစ်ပွဲတွေကျပြန့်လာမှာကိုရခိုင်ပြည်သူတွေစိုးရိမ်နေကြပါတယ်
။ကရင်ပြည်နယ်ဖားပုံမြို့မှာစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေအနေနဲ့အခုလာကနေစပြီးမြို့ပေါ်ကနေထွက်ခွာပြီးဖို့ကရင်မျိုးတားလူမျိုးရေးတပ်မတော် KNL တွေတပ်မဟာငါစာထုတ်ပြန်ပြီးတဲ့နောက်ပြန်လည်ထွက်ခွာတဲ့အရက်ဖက်ဝန်ထမ်းအယောက်တရာကျော်ရှိနေပြီလို့ KNL ဘက်ကပြောပါတယ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေပြန်လည်ထွက်ခွာပြီးဖာပွန်မြို့အနီးမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်လက်ရှိအချိန်မှာဖာပွန်မြို့နယ်ထဲစစ်မျက်နှာဖွင့်ဖို့စစ်ကောင်စီဘက်ကအင်အားတိုးချဲ့လာပြီးလက်နက်ကြီးလက်နက်ငယ်နဲ့တနေကုန်ကြီးပါပစ်ခတ်မှုရှိတယ်လို့ KNU တပ်မဟာငါပြူဟာမှုပုံမှုကြီးစောထုကျော်ကပြောပါတယ်တပ်ပင် KNU တထုံခရိုင်ဖအံမြို့နယ်ဘက်မှာလည်းစစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းရှိရင်နှုတ်ထွက်ပေးဖို့ဖေဖော်ဝါရီလ10ရက်နေ့မှာအလားတူစာထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းရဲစောင်းမြို့နယ်အတွင်းတိုင်းနာလက်နက်ကင်တပ်ဖွဲ့အချင်းချင်းတိုက်ပွဲဖြစ်ပွားလို့ဒေသခံရွာသားတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ဖေဖော်ဝါရီလ၄ရက်နေ့ကနမ်လန်မြို့နယ်နေဆက်ချင်းထိဆက်နေတဲ့ရဲစောင်းမြို့နယ်အတွင်းရှိနောင်ဝိုးအုပ်စုထမ်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့အကြားတိုက်ပွဲဖြစ်ပွားလာကြောင်းငဲ့စင်ကျေးရွာသားတွေဟာဘုံကြီးကျောင်းအဟောင်းစီထွက်ပြေးခဲ့ရပါတယ်။တိုက်ပွဲကြောင့်ငဲ့စင်ဘုံကြီးကျောင်းကိုပါလက်နက်ကြီးကြီးထိမှန်ပျက်စီးခဲ့ပြီးတဲ့နောက်ရွာသားတွေဟာကြည်ကြအတ္တစီကိုထပ်မံထပ်ပြေးတိတ်ဆောင်ခဲ့ရပါတယ်တိုက်ပွဲဟာဖေဖော်ဝါရီလ၈ရက်နေ့မှာတော့ကြောက်ကူရွာဖက်အထိရောက်ရှိလာပြီးလက်ရှိမှာတော့စစ်ပေးရှောင်ရွာသားစုစုပေါင်း400ကျော်ဟာရက်စောက်မြို့နယ်ကင်းခမ်အုပ်စုထဲကိုရောက်ရှိခိုလုံနေကြတယ်လို့ရက်စောက်ဒေသခံတွေကပြောပါတယ်
ကြရပြီနဲ့ဖက်အချမ်းမှာစစ်ကောင်စီတပ်နဲ့ဂရင်းနီတပ်မတော် KA တို့အကြားဖေဖော်ဝါရီလပထမပတ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရှိသူကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့မနေ့ပိုင်းမှာတော့တိုက်ပွဲတစုံတရာဖြစ်ပွားတာမရှိဘဲရှားတော်မြို့နယ်ထဲမှာဂရင်းနီစစ်ဆောင်တွေရှိတဲ့ဒေါက်တာခဲဆိုတဲ့နေရာဘက်ကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်ခဲ့တယ်လို့ KNPP ပြောရေးဆိုခွင့်ရှိသူဦးအောင်စမင်းကပြောပါတယ်ဂရင်းနီပြည်တပြည်နယ်လုံးမှာဖေဖော်ဝါရီလပထမပတ်အတွင်း KA KNDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အကြားတိုက်ပွဲလေးကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကအနည်းဆုံး16ယောက်တေဆုံးခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နယ်မြေရေးချောင်းဖြားဒေသရှိကျေးရွာ၁၇ရွာအတွက်ရမညငင်းကြဲဖောင်ဒေးရှင်း RPF မွန်အမျိုးသမီးကွန်ရက် MWN နဲ့ဒေသအခြေဆိုင်မွန်ပြည်သက်ပါတီအုပ်ချုပ်ရေးအဖွဲ့တွေကနေဖေဖော်ဝါရီလ၄ရက်နေ့ကစပြီးရိတ်ခါဆာနဲ့စီဒီပေးဝေလူတန်းခဲ့ပါတယ်။အဲ့ဒီစာနယ်စီတွေကိုအလူရှင်အဖွဲ့တစ်ဖွဲ့ကနေတဆင်ပေးအပ်လူရမ်းတာဖြစ်တယ်လို့အကူအညီပေးနေတဲ့အဖွဲ့ဝင်တဦးကပြောပါရယ်မကြသေးခင်ကမွန်ပြည်သက်ပါတီအပါအဝင် MCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့အတွက်ဂျပန်နစ်ပွန်ဖောင်ဒေးရှင်းကလူသားချင်းစာနာမှုအကူအညီဆိုင်ရာစာနယ်ရိတ်ခါထောက်ပံ့မှုအဖြစ်စာအိတ်၆၀၀၀ကျော်ထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းအခုလိုမွန်ပြည်သက်အခြေခံဒေတာတွေမှာစံလူတန်းတာဖြစ်ပါတယ်
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကပြုလုပ်မဲ့ထာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့တိုင်းသားလက်နက်ကိုင်ကရင်အမျိုးသားအစည်းအရုံး KNU နဲ့ခရီးနေအမျိုးသားတူတက်ရေးပါတီ KNPP တို့ကတုံ့ပြန်ပြောဆိုလိုက်ပါတယ်ဒီကြောင့်တော့ကျွန်မအမည်အနေနဲ့စူးစီးတင်ဆက်ပေးထားပါတယ်ထောက်ရငင်းချင်ရေးဆွေးနွေးပွဲကိုဖေဖော်ဝါရီလ12ရက်နေ့ပြည်ထောင်စုနေမှာပြုလုပ်မယ်လို့စစ်ကောင်စီကကြေညာထားပါတယ်ဖေဖော်ဝါရီလ6ရက်နေ့စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့အကြံဖတ်အုပ်စုရဲ့အဖြစ်ကြေညာထားတဲ့အဖွဲ့အစည်းတွေကအပ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရော NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုပါထောက်ရငင်းချင်ရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ကရင်အမျိုးသားအစည်းအရုံး KNU ကတော့တက်ရောက်မှာမဟုတ်ဘူးလို့ KNU နိုင်ငံသားရေးဌာနတာဝန်ခံဗတူစော့တော်နီကပြောပါတယ
်ဒါကျွန်တော်တို့အတွက်ဒါတော့ရှင်းရှင်းလင်းပါပဲဘာမှအကောင်းဆုံးမှာဖက်စင်းလို့ရအကြောင်းမရှိပါဘူး public တော့ဒီကူကငင်းငန်းချစ်တဲ့တစ်ခုလုံးဖြတ်စည်းသွားတဲ့အနေထားပုံမှာကျွန်တော်တို့ကတော့ဒါကိုရက်တီချက်ရှင်းပါတယ်ကျွန်တော်ရှင်းဆက်သွားဖို့ပဲရှိပါတယ်
စစ်ကောင်စီကအကြမ်းဖက်အဖွဲ့စည်းလို့သတ်မှတ်ထားတဲ့ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့အဖွဲ့အစည်းတွေနဲ့တော့တွဲဆောင်ဆွေးနွေးမှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်စစ်ကောင်စီကအခုလုံးမဲ့ထားရငင်းချင်ရေးဆွေးနွေးပွဲကစိတ်ကူးညင်တက်တက်တာဖြစ်ပြီးအောင်မြင်မဲ့တွဲဆောင်ဆွေးနွေးမှုဖြစ်လာမှာမဟုတ်ဘူးလို့ဖဒိုစော့တော်နီကဆက်ပြောပါတယ်
ကျွန်တော်တို့ဖြတ်တန်းမှုတစ်လျှောက်လုံးမှာအခက်အခဲတွေ့နေရတယ်အဟန္တာတွေ့နေရတဲ့ဟာပါပဲလေဆိုတော့ငင်းငင်းလောက်တိုင်းလောက်တိုင်းမှာရော Federal Democracy ကိုတိဆောက်ဖို့လုပ်ရတဲ့လောက်တိုင်းမှာတကယ်ကိုကိုလကန်လာလောက်တဲ့ဟာစစ်တပ်ပဲကြာအဲ့ဒါကတော့စစ်တပ်မရှိမှပဲဒီဟာတွေလုပ်လို့ရမယ်သူတို့လည်းစိတ်ကူးရင်တော့လုပ်လို့ဆိုတာဘာမှမဖြစ်နိုင်တော့ဒါတွေကလွန်သွားပြီးပါပြီကျွန်တော်တို့ကရှေ့ဆက်ပြီးတော့လုံးရရှိတာလုပ်သွားမယ်ဆရာနာရှင်စနစ်ကိုကျွန်တော်ကြောက်ဆုံးအောင်လုပ်ဖို့တောင်းမှရှိတယ
်အခုလုံးမဲ့ထားရငင်းချင်ရေးဆွေးနွေးပွဲဟာစစ်ကောင်စီအတွက်စည်ရေးနိုင်ငံရေးမှာအသာစီးပြန်လည်ရယူခြင်းတဲ့သဘောမျိုးနဲ့လှုပ်ဆောင်ခြင်းဖြစ်နိုင်တယ်လို့လဲကရီးနီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းမှူးနဲ့ဦးအောင်စန်းမင်းကသုံးသပ်ထားပါတယ်
။ဒါလို့တည့်ရောက်လို့လည်းမရှိဘူးနော်။နိုင်ငံရေးရလည်းအာသူ့မှာတော့အပက်ပက်ကတော့ဒီကြာချုပ်ကြီးကများနေอยู่ပေါ့နော်။နိုင်ငံရေးရနိုင်ငံတကာရဲ့ပြည်အားပေးမှုတွေလည်းအများကြီးရှိတယ်။ဆိုတော့ဒါတွေကိုဒါကတော့သူ့အနေနဲ့ပြန်ပြီးမှဂုဏ်သိက္ခာဆယ်ဖို့အတွက်သူလုပ်တဲ့ပေါ်ရလို့ကျွန်တော်နားလေတယ်နောက်တစ်ခုကရှင်ရေးအနေထားရတကယ်လို့များအာသူ့ဘက်မှာပေါ့နော်အကြီးကိုတချို့ကငြိမ်းချမ်းရွှေ့နေတယ်တွေကိုအာဒီကလန်ချက်ကိုလက်ခံမယ်ဆိုလို့ရှိရှိရင်ဒါကတော့ဒီတကယ်ရှင်ပြည်ပြင်းအနေထားရပေါ့နော်သူ့ဘက်ကအားသာချက်တွေအများကြီးရသွားနိုင်တယ်
မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ဝင်တွေဖြစ်ကြတဲ့တအန်းပလောင်အဖွဲ့ TNLA ကိုကန့်တက်မတော် MNDA နဲ့ရခိုင်တက်တော် ULAA တို့ကတက်ရောက်မှာမဟုတ်ဘူးလို့ TNLA အတွင်းရေးမှူးချုပ်ပုံမှုချုပ်တာဖုံးကျော်ကမီဒီယာတွေကိုပြောဆိုထားပါတယ်ရှင်ဆက်ပြီးတော့လာမယ့်စင်ရတုပြည်ထောင်စုနဲ့အထိမ်းအမှတ်နေ့မှာကျင်းပသွားမယ်စစ်ကောင်စီရဲ့ထာဝရငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲတက်ရောက်ရေးမှာ NCA လက်မှတ်ရေးထိုးထားတဲ့ငြိမ်းချမ်းရေးဥဆောင်အဖွဲ့ PPSD အဖွဲ့အတွင်းမှာတော့အမြင်ကွဲလွဲမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ
်။ငင်းချမ်းရေးဥဆောင်ဖွဲ့ PPSD အဖွဲ့အနေနဲ့ငင်းချမ်းရေးညှိနှိုင်းဆွေးနွေးပွဲကိုတက်ရောက်ဖို့အစီအစဉ်မရှိပေမဲ့အချို့ဖွဲ့စည်းတွေအနေနဲ့တဖွဲ့ချင်းတက်ရောက်ဖို့ရှိနိုင်တယ်လို့ PPSD ဥဆောင်မှုကော်မတီဝင်ဘူမူကြီးခွန်အောက်ကကအခုလိုပြောပါတယ်
။ PPSD ကတော့မရှိဘူးဗျ။ဆယ်ဘွဲ့ပေါင်းရတဲ့ဆိုတော့ကျွန်တော်တို့ကမှအမြင်မတူတာလေရှိတော့ PPSD ခေါင်းတင်တော့မရှိဘူး။သို့တော့
อภัยวันอภัยสิทธิ์อภัยจริงก็กูไปส่งเจ้าเนี่ยสาวยาบาลูดอ่ะจะมาดูว่าไอ้ที่เราส่งเจ้าเนี่ยช้าวิโดปูราบีเลยก็ดูอภัยจริงสีมันสาวยาบาเช่นที่เราเล่าจ้าบาวอย่างจะมาดูว่าตัววาลูเรามาเจ้ามาตัววาลูเรามาการเจ้ากูเราเป็นเล่าตัวเล่าบาลูเจ้าหน้าดอกเตรียมยาตลอดตัวลิงอภัยรอตัวเมื่อไหร่
สิ่งสิ่งนี้พี่เล่าเถอะชาวไร่ยังจะยังยินหันเสียงหนุ่มไปกูแต่ยังบีไม่มีเงินบ่ได้กูเต็มปากเต็มเด็ดเลยโบมุยขอเอากระกะเสพยาตัวบาลีลูกเสด็จมีชีวิตอะไรปั๊บเช้าเนี่ยเลยลูดูยิ่งมาท้าเนี่ยจะกี่สาเรียกบ้ามาลาแต่บ้ามาลาเสด็จอันนี้เนี่ยนะอย่าผู้บังสาวยาเป็นเนี่ยหามอยู่รถเช่นเนี่ยกูรู้แต่กับไปท้ายเนี่ยบ้ามาเจอเรื่องเนี่ยแต่กับไปได้เลยสวยหน่อยจังหวะตัวเสพยาลูกยาเราเนี่ยที่คนยิ่งรอดเรื่องลูกม
ပြည်သူတွေအေးအေးချမ်းချမ်းနေထိုင်သွားတာကိုပဲမြင်ကျင်တယ်လို့မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးရထွန်းတီဘောကခုလိုဆိုပါတယ်။
တိုက်ကြခိုက်ကြမယ်ဆိုရင်တော့ပေဒါလာကတော့တက်ဆိုင်ရာဒေသပြည်သူလူထုဒုက္ခရောက်မှာပေါ့နော်စစ်ပြေးတွေများလာမယ်တေပြောက်တွေများလာမယ်အဲကျွန်တော်တို့ကတော့လက်နက်ကင်ပြိပက္ခတ်တွေချုပ်ငင်းပြီးပြည်သူလူထုအေးအေးချမ်းချမ်းနဲ့နေထိုင်ပါလာနိုင်ဖို့အဲအဲ့ဒီဘက်ကကျွန်တော်တို့ကတော့စဉ်းစားရတယ်ဗျာနာမည်ဖေဖော်ဝါရီလဆယ်နှစ်နေမှာနတ်ဆာကစစ်ကောင်စီကျင်းပသွားမယ်ဆိုတဲ့စရင်သူပြည
gang pwe zi dwe ta yao phit ma le so da sao chi ni ya ma phit ba de shin.
Aku set pi tadin chin chauk ko na shin chai ya ma ba shin.
Rakhine pi ne maung daw myo ne myaw pai ma sit kaun si tat ne Rakhine le nat kai ee ee tat phwe ro a cha tai pwe ri phit pwa ni bi si ye tin ma mu ri shi ni ba de. ကရင် ပြည်နယ် ဖပွန်မြို့ စစ်ကောင်စီလက်အောက်မှာ တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေ မြို့ပေါ်ကနေ ထွက်ခွာပေးဖို့ ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ၅က စာထုတ်ပြန်ပြီးတဲ့နောက် အရက်ဖက်ဝန်ထမ်းအယောက် 100 ကျော် ထွက်ခွာနေပြီလို့ KNLA ဘက်ကပြောပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့ နေဆက် ဒေတာတိုင်းသာသတင်းထောက်တွေကနေ အပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ် နောက်သတင်းပတ်အစီအစဉ်မှာ ပြန်ဆုံကြရအောင်ပါရှင် ကျမကအမီပါ
FBB ကတိုင်းရင်သတင်းတောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်သတင်းလောက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချက်ပေးခြင်းနဲ့ဆိုရင် ဒီပိုင်းရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီဘက်ကနေအင်တာပိုလ်အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုလ်ရဲ့ဒီကနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့စင်ကာပူအခြေစိုက် Channel News Asia CNA သတင်းမှာဖော်ပြပါရှိပါတယ်။အန်ယူဂျီဂျာကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်အကြမ်းဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆဲထားတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေဘက်ကနေဝိုင်းဝန်းပြီးတော့တိုက်ခိုက်ပေးဖို့စစ်ကောင်စီနိုင်ငံသားရေးဌာနကဖေဖော်ဝါရီလ၈ရက်နေ့မှာတောင်းဆိုပြီးနှစ်ရက်အကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခ အဆိုးဝါးဆုံးကြဆင်းသွားတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့လန်ဒန်မြို့အခြေစိုက်ကမ္ဘာကျော်ဒီအီကော်နော်မစ်မဂ္ဂဇင်းကြီးရဲ့စီးပွားရေးစမ်းစစ်အကဲဖြတ်အဖွဲ့ EIU ကနေဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း136နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဝါးဆုံးကြဆင်းတဲ့သုံးနိုင်ငံထဲမှာတော့တူနီရှား၊အာ အညွန့်ဂိမ်းတတ်မှတ်ချက်တွေထဲမှာတော့မြန်မာနိုင်ငံဟာအဆင့်166နဲ့အညွန့်ဂိမ်းအနှိမ့်ဆုံးသုံးနိုင်ငံထဲမှာပါဝင်ပါတယ်ရှင်။ မြန်မာနိုင်ငံမှာတော့ကိုဗစ် -19 ကူးစက်မှုအခြေအနေတွေဟာတကြောပြန်ပြီးဆိုးဝါးလာနေပြီလို့ပုဂ္ဂလိကဆေးရုံမြအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA မြန်မာတိုင်းကိုပြောပါရယ်။ပုဂ္ဂလိကဆေးရုံနေအပြင်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးတာရေးစင်တာတွေမှာလည်းလူနာက6,000ခွနထောင်ဝန်းကျင်လောက်ထိရှိလာနေပြီလို့သိထားရတဲ့အကြောင်းလဲ VOA ကနေတည်တံ့ဆက်သွယ်မေးမြန်းလာမှာဒေါက်တ
รัสเซียจู่โจมยันซามูริกุคันยาร์เรียมยาอัตแลนติกซาจูเนโต้เผยวินิเน่ตัวซีเซนยูการ์ดตลอดไปที่คะแนนยอดสี่เซนเท่าลุยมูการ์ดอัลเลย์มาพิบาร์เรชินสบายสายอัตแลนติกอินเจเนียร์การ์ดเนชั่นคาลิเน่ปีเจเอเลียสตูพิบาร์เรชินจมากาสุโมมาดีนยาสี่เซนิกุตาวิวตินซาบิเกราพิบาร์เรฟิโอเอโกนาโต้ราสิงเอเรตัวเจซูทูเวติชิบาร์เรตอราเชมยานิตกว่ายามาปิดูปิดาอาลูเซชันนาโกจามาเบบียาเวกวาลุลุยาสนาปีจาบาจิเชน
This program has come to you from the Voice of America, Washington.